to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်မတ်လ16ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင
်ကျမဧတနာချောပါနယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ပလီနှစ်ခုမှာလူ49ယောက်သေဆုံးခဲ့ရတဲ့အစုလိုက်ပြုံလိုက်ပြစ်ခတ်မှုမှာအဓိကတည်ရန်ခံဖြစ်သူကိုဒီကနေ့ပဲရုံထုတ်ခဲ့ပြီးတော့လူသတ်မှုနဲ့ရွေးချယ်တင်ထားပါတယ်ရုရှားနိုင်ငံ2018ခုနှစ်မှာယူကရိန်းသင်္ဘောသုံးစင်းကိုတိုက်ခိုက်ခဲ့တာခရိုင်းမီးယားဒေသကိုရုရှားပိုင်ဖြစ်နေသွတ်သွင်းခဲ့တာနဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းကသူတို့ရဲ့လောရည်တွေပေါ်မှာအမေရိကန်၊ကနေဒါနဲ့ဥရောပသမ္မတကတော့ပိတ်ဆို့တန်းခတ်တာကိုငြိမ်းခံနေမှာမဟုတ်ဘူးလို့ရုရှားကပြောပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေဒီညကြားရဖို့ရှိပါတယ်မဆုမွင
်။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆီယာမာကတော့အစိုးရတက်တဲ့ရခိုင်တိုင်းရင်းသားနဲ့နှက်ကြိုက်တက်အေတို့ကြားမှာစီးပရိပခတင်းထန်နေချိန်မှာပဲစနေနေ့တုန်းကချင်းပြည်နယ်ပလဝါမြို့နယ်မှာအစိုးရပိုင်းကုန်တင်ဆက်သင်္ဘောတစ်စင်းပစ်ခတ်တိုက်ခိုက်ခံခဲ့ရပါတယ်
ဒါတင်ပေါ်နေလာပေါ်တဲ့အချိန်မှာဒီရခိုင်တင်းတို့အေးအေးကဒီမှာနေ7နာရီလေးစင်းလာလို့ရှိနေအေးအေးမှာ
ချင်းပြည်နယ်ပလဝမြို့နယ်ထဲမှာတိုက်ခိုက်ခံခဲ့ရတာပါရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှာလည်းပြစ်ခတ်တိုက်ခိုက်မှုတွေကိုအကြောင်းကိုသတင်းပေးပို့ချက်နဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့သတင်းတော်မှတ်စုအစီအစဉ်မှာတော့မြန်မာနိုင်ငံရဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးအကြောင်းနောက်ပြီးတော့ဒီမြန်မာနိုင်ငံအတွက်ကုန်သွယ်ရေးစနစ်ထူထောင်မှုကြိုးပမ်းတာကဘလောက်များအကျိုးဖြစ်ထွန်းစေမလဲဆိုတဲ့မြန်မာတခွင်အစီအစဉ်နဲ့အတူစနေညဒဲလီလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမရေးတနာကျော်နဲ့ကိုရနိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ညူစီလန်နိုင်ငံChristchurch မြို့ကမွတ်စလင်ပလီနှစ်ခုမှာလူ49ယောက်သေဆုံးခဲ့ရတဲ့အစုလိုက်ပြုံလိုက်ပြစ်ခတ်မှုမှာအဓိကတရေခံဖြစ်သူကိုဒီကနေ့ပဲရုံထုတ်ခဲ့ပါတယ်။လူပြိုမျိုးသားရေးဝါဒီဖြစ်တဲ့သူ့ကိုယ်သူကြေညာထားတဲ့အသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသား Brandon Tarrant ကိုလက်နက်ကင်အဆောင်နှစ်ယောက်ကချန်ရံပြီးရုံထုတ်ခဲ့တဲ့ Christchurch တရေခွင်မှာတော့ကြားရသူကြီးကလူသတ်မှုဆွဲချက်ကိုဖတ်ပြခဲ့တာပါ။လက်တလောအမှုတမှုနဲ့ပဲဆွဲချက်တင်ထားပေမဲ့တခြားအမှုတွေနဲ့လည်းဆွဲချက်တင်ကောင်းတင်နိုင်ကြောင်းတန်တရားရှိသူကိုတရားခွင်ကနေပြန်ခေါ်သွားပြီးတဲ့နောက်မှာတရားသူကြီးကပြောသွားပါတယ်။ပူပေါင်းကြံစည်သူတွေဖြစ်နေမတင်ငါသူနှစ်ယောက်ကိုလည်းဖမ်းထားပြီးတော့ပတ်သက်မှုရှိမရှိနဲ့ပတ်သက်မှုအတိုင်းအတာတွေကိုသိနိုင်ဖို့ရဲတွေကစုံစမ်းနေပါတယ်။ဝင်ကြီးချုပ်ဂျက်စင်ဒါအာဒန်ကတော့နောက်ထပ်တိုက်ခိုက်မှုတွေကျွလွန်မှုရှိနေချိန်မှာပဲတနက်သမားကိုအချိန်မီဖမ်းဆီးမိခဲ့တာဖြစ်ကြောင်းလည်းဒီမနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ကြီးမားတဲ့ကြံဖက်တိုက်ခိုက်မှုကြီးဖြစ်နေတဲ့ဝင်ကြီးချုပ်ကပြောဆိုပြီးတော့တနက်ကင်ဆောင်ခွင့်ဥပဒေကိုပြင်ဆင်မယ်လို့လည်းပြောပါတယ်။တနက်သမားမှောင်ဆေမီအော်တိုမက်တစ်တနက်နှစ်လက်အပါဝင်တနက်ငါးလက်ရှိပြီးတော့အားလုံးကိုတရားဝင်ဝယ်ယူထားတာဖြစ်ကြောင်းလည်းဝင်ကြီးချုပ်ကပြောပါတယ်။တနက်သမားနဲ့ပူးပေါင်းကြံစည်သူအဖြစ်နဲ့မတင်ငါသူတွေဟာအားလုံးနယူးဇီလန်နဲ့ဩစတြေးလျနိုင်ငံတွေကအကြံဖက်ဝါရီတွေအဖြစ်နဲ့စောင့်ကြည့်ခံစင်းမှစီးရင်သွင်းခံထားရတဲ့သူတွေမဟုတ်ကြောင်းလည်းပြောထားပါတယ်။ဩစတြေးလျဝင်ကြီးချုပ် Scott Morrison ကတော့တန်တရားရှိသူတနက်သမားဟာလက်ရာစွန်းအကြမ်းဖက်ဝါဒီဖြစ်နေရည်ညွှန်းပြောဆိုခဲ့ပါတယ်။မနေ့တုန်းကလူပေါင်းရာနဲ့ချီဝစ်ပြဖို့ဗလီတွေမှာရောက်ရှိနေစမှာဖြစ်ပေါ်တဲ့တိုက်ခိုက်မှုကိုတော့တနက်သမားက Facebook လူမှုကွန်ရက်မှာတိုက်ရိုက်ပြသခဲ့တာပါ။မွတ်စလင်တွေကိုရှုံချထားပြီးရွှေပြောင်းချေချသူတွေကိုကျူးကျော်သူဖြစ်နေဖော်ပြထားတဲ့စာမျက်နှာ84မျက်နှာပါဝင်တဲ့လူပြူအမျိုးသားရေးဝါဒကြေညာချက်ကိုလည်း Facebook မှာပဲဖော်ပြထားပါတယ်။
နယူးဇီလန်နိုင်ငံ Christchurch မြို့ကဗလီနှစ်ခုပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့နယူးဇီလန်ပြည်သူတွေအတွက်ဝမ်းနဲ့စိတ်မကောင်းဖြစ်ရသလိုအမေရိကန်အစိုးရအနေနဲ့လည်းအကူအညီပေးသွားမယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြောကြားလိုက်ပါတယ်။ဒါ့အပြင်ဒီတိုက်ခိုက်မှုဟာအလွန်ကိုစိုးရွားတဲ့လူစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်ကအခုလိုဝမ်းနဲ့စကားပြောလိုက်တဲ့ချိန်ထဲမှာပဲလူပြူအမျိုးသားရေးဝါဒဟာစိုးရိမ်စရာချိန်ညှောက်မှုဖြစ်လာနေတယ်ဆိုတာကိုတော့သူကငြင်းဆိုသွားခဲ့ပြီးတော့လူတချို့မှာပဲဒီလိုစိုးရိမ်စရာကောင်းတဲ့ပြဿနာရှိတာလို့သူထင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။တောက်ချာနေကဗလီမာဝပြုနေစဉ်အတွင်းဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်49ယောက်သေဆုံးပြီးတော့ဒါဇင်နဲ့ချီတန်းရသွားခဲ့တာဖြစ်ပါတယ်။နယူးဇီလန်ဝန်ကြီးချုပ်ဂျက်စင်နာအာဒန်ကတော့နယူးဇီလန်နိုင်ငံမှာသေဆုံးမှုအများဆုံးဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးတော့ဒါဟာအကြမ်းဖက်ဝါဒဆွဲကိုင်းတဲ့တိုက်ခိုက်မှုဖြစ်တယ်လို့ပြောလိုက်ပါတယ်။အင်မီရိုရဲ့အမျိုးသားလုံခြုံရေးချန်ပီယံဂျွန်ဘောလ်တန်ကလည်းဒီပြစ်ခတ်မှုဟာကြံဖက်တိုက်ခိုက်မှုမုံတရားကိုအခြေခံပြီးကျူးလွန်တဲ့ရာဇဝတ်မှုဖြစ်ပုံရတယ်ဆိုပြီးပြောပါတယ်။အမေရိကန်ဆိုးရအနေနဲ့နယူးဇီလန်ဆိုးရအာဏာပိုင်အနေနဲ့ရောအဲ့မှာရှိတဲ့အမေရိကန်နိုင်ငံတွေရောဆက်သွယ်ပြောဆိုမှုတွေရှိနေပြီးတော့ဒီဖြစ်ရနဲ့ပတ်သက်ပြီးတော့နီးကပ်စောင့်ကြည့်နေတယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ။
မတော်တဆမှုတွေကြုံခဲ့ရတဲ့ Boeing 737 Max အမျိုးအစားလေးယာဉ်တွေအတွက်အစ်မြင့် software အသစ်တစ်ခုကိုကုမ္ပဏီကသတင်းတစ်ပတ်ကနေပြီးတော့ဆက်ရက်အတွင်းမှာတရားဝင်ထုတ်ဖို့ရှိနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ လူအများပြားတည်ဆုံခဲ့ရတဲ့တနင်္ဂနွေနေ့ကအီသီယိုးပီးယားလေကြောင်းပိုင်းလေယာဉ်ပျက်ကျမှုနဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလထဲမှာအင်ဒိုနီးရှားနိုင်ငံက Lion Air လေကြောင်းကလေယာဉ်ပျက်ကျမှုနှစ်ခုစလုံးမှာမတော်တဆဖြစ်ခဲ့တဲ့လေယာဉ်တွေဟာ737 Max အမျိုးအစားလေယာဉ်တွေဖြစ်ပါတယ်software အသစ်တစ်ခုကိုအစင်းမြင်ထုတ်လုပ်မဲ့တဲ့ရင်ကိုတော့အမည်မဖော်ခြင်းတဲ့တဲ့ရင်အရင်မြင်တဲ့ခုကိုကိုးကားပြီးတော့ AFP သတင်းဌာနကအရင်ဆုံးဖော်ပြခဲ့တာပါ Ethiopia နဲ့ Lion Air လေကြောင်းလိုင်းတွေကမတော်တဆဖြစ်မှုနှစ်ခုစလုံးမှာလေယာဉ်ထွက်ခွာပြီးမိနစ်ပိုင်းအတွင်းမှာပဲပြက်ကျခဲ့ပြီးတော့လေယာဉ်ပေါ်မှာလိုက်ပါသူတွေအားလုံးသေဆုံးခဲ့တဲ့အတွက်ချိုးယွင်းမှုပြဿနာကတူညီနေပုံနဲ့ရပါတယ် Ethiopia လေကြောင်းပိုင်းလေယာဉ်ပြက်ကျခဲ့ရပြီးနောက်တစ်နေ့မှာပဲ Boeing ကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာတော့737 Max အမျိုးအစားလေယာဉ်တွေအလုံးတွေအစင်းမြင့် software တစ်ခုမကြခင်သတင်းပတ်တွေဒီမှာတက်ဆန်သွားမှာဖြစ်ကြောင်းပြောဆိုထားပါတယ်။ Lion Air လေကြောင်းပိုင်းလေယာဉ်မတော်တဆမှုဖြစ်ခဲ့ရပြီးတဲ့နောက်မှာ software တစ်ထုတ်ဖို့လွန်ခဲ့တဲ့လတွေမှာကလေးကကြိုးပမ်းနေကြောင်းလည်း Boeing ကုမ္ပဏီကပြောပါတယ်။ဘေးကင်းလုံခြုံမှုရှိပြီးသားဖြစ်တဲ့လေယာဉ်တွေမှာ software အသစ်ကပို့ပြီးလုံခြုံမှုပေးနိုင်မှာဖြစ်ကြောင်းလည်းကြေညာချက်ကဖော်ပြထားပါတယ်။လူပေါင်း158ယောက်တေဆုံးခဲ့ရတဲ့အီသီယိုးပီးယားလေကြောင်းပိုင်းလေယာဉ်ကပြန်တမ်းမှုမှတ်တမ်းတင်ကြိယာနဲ့အသက်မှတ်တမ်းတင်ကြိယာတို့ကိုတော့ပြည်သက်နိုင်ငံကလေကြောင်းလုံခြုံရေးဆိုင်ရာကျွမ်းကျင်သူအဖွဲ့တွေစစ်ဆေးဖို့ပို့ပေးထားပါတယ်ရှင်
။ပြီးခဲ့တဲ့နှစ်ခုနှစ်နေကပြတ်ကျခဲ့တဲ့အီသီယိုးပီးယားလေကြောင်းရဲ့ Boeing လေယာဉ်တွေကအချက်လက်နဲ့အတန်တွေဖမ်းယူထားတဲ့ Black Box ကြိယာကိုစုံစမ်းစစ်ဆေးသူတွေကမနေ့ကပဲစပြီးတော့ပြည်သက်နိုင်ငံမှာစစ်ဆေးနေကြပြီဖြစ်ပါတယ်။အီသီယိုးပီးယားအရာရှိတွေကစုံစမ်းစစ်ဆေးမှုကိုတရားဝင်ဦးဆောင်နေတာဖြစ်ပြီးတော့ပြင်းထန်တဲ့အမေရိကန်နိုင်ငံတွေကချွန်းညင်သူတွေလည်းကုညီဆောင်ရွက်နေကြပါတယ်။ပြကြခဲ့တဲ့လေရဲ့အချက်လက်နဲ့ဖမ်းယူထားတဲ့အတန်တွေထွက်လာဖို့ကတော့ရက်တော်များများကြာလိမ့်မယ်ကြာလိမ့်မှာဖြစ်ပါတယ်။လေရင်ပြကြလို့တည်ဆုံးခဲ့ရသူတွေအတွက်ဝန်ထမ်းကြောင့်သမ္မတဒေါနယ်ထရမ့်ကအီသီယိုးပီးယားဝန်ကြီးချုပ်အဘီအမတ်ကိုမနေ့ကတယ်လီဖုန်းနဲ့ပြောခဲ့ပါတယ်။ဘာကြောင့်အခုလို့လေရင်ပြကြခဲ့တယ်ဆိုတာကိုနိုင်ငံတကာအရက်ဖတ်လေကြောင်းပြန်သားရေးအာဏာပိုင်တွေကဖြေရှာနေတဲ့နေရာမှာအီသီယိုးပီးယားဆိုရအနေနဲ့သူအမေရိကန်ကအခိုင်အမာလှုပ်ဆောင်သွားမယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။တနင်္ဂနွေနေ့က Boeing 737 Max 8လေယာဉ်ပျက်ကျမှုကြောင့်လေမော်မှာပါသွားတဲ့သူ159ယောက်စလုံးသေဆုံးခဲ့ပါတယ်။လေယာဉ်ပျံသန်းပြီးမကြခင်မှာပဲအဲ့လေယာဉ်ပျက်ကျခဲ့တာလည်းဖြစ်ပါတယ်။ဒီလိုဖြစ်မျိုးပြီးခဲ့တဲ့9လတုန်းကလည်းအင်ဒိုနီးရှားနိုင်ငံမှာဖြစ်ခဲ့သလိုလေမော်မှာပါသူအလုံးသေဆုံးခဲ့တာဖြစ်ပါတယ်။ပျက်ကျတဲ့လေယာဉ်အမျိုးအစားလည်းဒုနေတာကြောင့်အီသီယိုးပီးယားနဲ့အမေရိကန်ပါဝင်နိုင်ငံအတော်များများကဒီလေယာဉ်အမျိုးအစားတွေကိုမပြန်သန်းဖို့အမိန့်ထုတ်ထားပါတယ်ခင်ဗျာ။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15905တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။VOA American တန်ကနေနိုင်ငံတကာနဲ့ဒေတာတွေသတင်းတွေဆက်ပြီးပြောပြပေးသွားပါမယ်။ Afghan နိုင်ငံမှာငြိမ်းချမ်းရေးရဖို့အတွက်လက်ထက်ကန်းသာလှုပ်ရှားတဲ့အကြောင်း American နဲ့ Taliban သဘုံအဖွဲ့တွေကကိုယ်စားလှယ်တွေရဲ့ဆွေးနွေးညှိနှိုင်းမှုတွေကိုရည်ညွှန်းပြီးတော့ Pakistan ဝန်ကြီးချုပ် Imran Khan ကပြောဆိုလိုက်ပါတယ်။ American အစိုးရတာဝန်ရှိသူတွေကလက်တွေ့ကျကျတိုးတက်မှုတွေရရှိကြောင်းပြောဆိုထားတဲ့ Taliban တွေနဲ့တိုက်ရိုက်ဆွေးနွေးမှုတွေကိုစီစဉ်ပေးခဲ့တဲ့ပုံမှန်လဲ Pakistan နိုင်ငံကအမှတ်ယူပြီးပြောနေတာပါ။တာလီဘန်တွေနဲ့ဆွေးနွေးမှုတွေစတင်နိုင်ပြီဖြစ်တဲ့အတွက်အာဖဂန်နိုင်ငံကမိတ်ဆွေညီအစ်ကိုတွေကြားမကြခင်ရက်တွေမှာငြင်းငြင်းငြင်းငြင်းနေထိုင်နိုင်တော့မှာဖြစ်ကြောင်းလဲပါကစ္စတန်နိုင်ငံအနောက်မြောက်ဖက်အာဖဂန်နိုင်ငံနဲ့နယ်စပ်လူမျိုးစုဒေသတစ်ခုဖြစ်တဲ့ဘာဂျောမှာမနေ့တုန်းကလူထုကိုမိန့်ခွန်းပြောကြားတဲ့နေရာမှာပါကစ္စတန်ဝန်ကြီးချုပ်ကပြောသွားခဲ့ပါတယ်။အသေးစိတ်မပြောပေမဲ့လည်းငြင်းငြင်းငြင်းငြင်းလုပ်ငန်းစဉ်ကနေဒေတာရင်းမှာတင်းကျိမ်မှုတွေ၊ကုန်သွယ်ရေးနဲ့စီးပွားရေးအောင်မြင်မှုတွေအထူးသဖြင့်စစ်တမ်းတင်ခဲ့ရတဲ့အာဖဂန်နိုင်ငံအနေနဲ့ကိုယ့်ခြေရောက်ပေါ်ကိုယ်ရက်တည်နိုင်မဲ့ရလဒ်တွေထွက်ပေါ်လာမှာဖြစ်ကြောင်းလည်းပြောပါရယ်။အလုံးပါဝင်ခွင့်ရမယ့်အစိုးရကောင်တီးရဲ့ပေါ်ထွန်းပြီးတော့စစ်ပွဲတွေအဆုံးသတ်နိုင်လိမ့်မယ်လို့လည်းသူကပြောဆိုခဲ့ပါရယ်ရှင်
။ Slovakia နိုင်ငံမှာတော့သမ္မတရွေးကောက်ပွဲပထမအချုပ်ကိုဒီကနေ့ကျင်းပနေပြီးတော့မဲဆန္ဒရှင်တွေလည်းမဲယုံကိုသွားပြီးတော့မဲပေးနေကြပါပြီ။ရွေးကောက်ပွဲမှာထိတ်ကနေဦးဆောင်နေတဲ့သူနှစ်ယောက်ကတော့အသက်55နှစ်အရွယ်သဘောပေါ်ဝင်ချင်းဆိုင်ရာရှိနေဇိုဇနာကပူတိုဗာနဲ့အသက်52နှစ်အရွယ်မာရိုဆက်ကိုဗစ်တို့ဖြစ်ပါတယ်။သဘောပေါ်ဝင်ချင်းဆိုင်ရာရှိနေဇိုဇနာကပူတိုဗာကတော့လိင်လူချင်းစုံမဲ့သူတွေရဲ့အခွင့်အရေးကိုထောက်ခံပြီးတော့ကိုယ်ဖြစ်ချတာနဲ့ပတ်သက်ပြီးတော့ Slovakia နိုင်ငံမှာတားမြစ်တာကိုဆန့်ကျင်တဲ့သူလည်းဖြစ်ပါတယ်။2016ခုနှစ်မှာသူမဟာသဘောပေါ်ဝင်ချင်းအရေးတက်ကြွလှုပ်ရှားသူတွေကိုနှစ်ဆင့်ချီးမြှင့်တဲ့ Goldman သဘောပေါ်ဝင်ချင်းထိန်းသိမ်းစုကိုရရှိခဲ့တာပါမာရိုဆက်ကိုဗစ်ကတော့ဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဖြစ်ပါတယ်သူကိုလက်ရှိအာဏာရ Smart SG ပါတီကထောက်ခံလာပြီးတော့သူကတော့အစဉ်လာတိုင်းမိသားစုအရေးကိုဦးစားပေးတဲ့မူဝါဒတွေပေါ်မှာအခြေခံပြီးတော့ message စီးရုံနေတာပါဒီရွေးကောက်ပွဲကိုတော့စုစုပေါင်း 33ရောက်ဝေရောက်ရှင်ပြိုင်လာဖြစ်ပြီးတော့ထိတ်ဆုံးကပြင်းနေတဲ့နှစ်ယောက်စလုံးနဲ့မဲရီအတွက်အများစုကိုတခါတည်းနဲ့အနိုင်ရသွားဖို့တော့မရှိပါဘူး။ဒါကြောင့်သူတို့နှစ်ယောက်စလုံးဟာမက်ချ်လာ30ရင်းနေမှာကျင်းပါမယ်။သမလရွေးကောက်ပွဲဒုတိယအကြိမ်မှာထပ်ပြီးတော့ပြန်ရဖို့ရှိပါတယ်။လက်ရှိသမလအန်ဒရီကစ်ကာကတော့ဒုတိယအကြိမ်သမလတန်း9နှစ်ကိုဝေရောက်ရှင်ပြိုင်ခြင်းမရှိပါဘူးခင်ဗျာ။
ရုရှားက2018ခုနှစ်မှာယူကရိန်းတင်မောသုံးစင်းကိုတိုက်ခိုက်ခဲ့တာခရိုင်းမီးယားဒေသကိုရုရှားပိုင်ဖြစ်နေသူသွင်းခဲ့တာတွေအပြင်ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားရဲ့လုပ်ရက်တွေပေါ်မှာအမေရိကန်၊ကနေဒါ၊ဥရောပတမက္ကာတို့ကပိတ်ဆို့တံခတ်အရေးယူတာကိုငြိမ်ခံနေမှာမဟုတ်ကြောင်းရုရှားကပြောသွားပါတယ်။ယူကရိန်းနိုင်ငံမှာရုရှားကရန်လိုတဲ့လုပ်ရက်တွေဆက်ရှိနေတာကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံကလူပုဂ္ဂိုလ်6ဦးနဲ့အဖွဲ့အစည်း8ခုကိုပြစ်မှတ်ထားအရေးယူလိုက်ကြောင်းမနေ့တုန်းကပဲအမေရိကန်ဗန္ဒာရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။နိုင်ငံတကာမှာလိုက်နာရမယ့်စီကံတွေကိုချိုးဖောက်နေပြီးတော့ယူကရိန်းရဲ့အချုပ်အခြာကိုထိပါဖို့ရုရှားရဲ့ကြိုးပမ်းမှုကိုတုံ့ပြန်မှုပြေဝရှိတဲ့ပြစ်မှတ်ထားတန်ခတ်မှုတွေကိုမဟာမိတ် EU ကကနေဒါနိုင်ငံတွေနဲ့ပူးရဲပြီးတော့အကောင့်ထဲပေါ်လိုက်တာဖြစ်တယ်လို့လည်းအမေရိကန်ဗန်နာရေးဝန်ကြီးကပြောထားပါတယ်။တန်ခတ်အရေးယူလိုက်တဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေရဲ့ပိုင်ဆိုင်မှုတွေအကျိုးစီးပွားတွေကိုတားမြစ်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းလုပ်ငန်းတွေလုတ်ကိုင်ဝင်ရှိမှာမဟုတ်ကြောင်းကြေညာချက်မှာဖော်ပြပါတယ်ရှင်။
England FA Plus ဘောလုံးပွဲမှာတော့ Watford အသေးနိုင်ရပြီးတော့ semi final တက်သွားပါပြီ FA Plus quarter final ပွဲစဉ်ဖြစ်တဲ့ Watford နဲ့ Crystal Palace တို့ဒီနေ့ကစားကြတာမှာ Watford က2ဂိုးတကိုးနဲ့နိုင်သွားတာပါပထမဂိုးကတော့ Kapoe က28မိနစ်မှာသွင်းခဲ့ပြီးတော့ Batshuayi က62မိနစ်မှာ Crystal Palace အတွက်ချီပါကိုပြန်သွင်းပါတယ်ဒါပေမဲ့ Watford အတွက်အနိုင်ဂိုးကို Andy Gray က89မိနစ်မှာသွင်းခဲ့ပြီးတော့နောက်ဆုံးမှာ Watford အသေး2ဂိုးတကိုးနဲ့နိုင်ပြီးတော့ semi final တက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
စနေညရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမရေးသနာကျော်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးကြပါရစေ။မြန်မာနိုင်ငံအနောက်ပိုင်းကလက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာဒီရက်ပိုင်းတွေအတွင်းပြစ်ခတ်မှုတွေဇက်တိုက်ဖြစ်နေလို့ဒေသခံတွေအထူးကြောက်ရွံ့နေကြပါတယ်။စနေနေ့မှာတော့ချင်းပြည်နယ်ပလဝါမြို့နယ်တွင်တရားဆောက်လို့ရေးလုပ်ငန်းခွင်သုံးအစိုးရပိုင်းကုန်တင်ဇက်တင်မော်တစင်ဟာလက်နက်ကိုင်အဖွဲ့တစ်ဖွဲ့ရဲ့ပြစ်ခတ်တိုက်ခိုက်တာကိုခံခဲ့ရပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ထဲမှာလည်းတောက်ကြညဘက်တုန်းကပြစ်ခတ်မှုတွေလုပ်ခဲ့လို့မြို့ထဲမှာထိခိုက်မှုတွေရှိခဲ့ပါတယ်။အဲ့ဒီဒေသရဲ့အခြေအနေတွေကိုတော့ VOA သတင်းတောက်နိုင်ကိုအိမ်သတင်းပေးပို့ထားပါတယ
်။ချင်းပြည်နယ်ပလဝမြို့နယ်နှမတာကျေးရွာအုပ်စုတဲမောကကျေးရွာမှာကလတာမြစ်တွင်းကကြောက်တော့ပလဝကိုပြေးဆွဲနေတဲ့အစိုးရပိုင်း MV ရတနာဝင်းကုံတင်ဇက်တင်မောတစီကိုဒီနေ့မနေ့ပိုင်းမှာလက်နက်ကန်အဖွဲ့တစ်ဖွဲ့ကနေဝင်ရောက်ပြစ်ခတ်ခဲ့တယ်လို့နမ္မသာကြီးရွာအုပ်ချုပ်ရေးအဖွဲ့ဝင်ဒုကပြောပါတယ
်။ဒဲတင်ပေါ်နယ်လာပေါ်တဲ့အချိန်မှာဒီရခိုင်တင်းမတို့အေးကဒီမနက်7နာရီလေးစင်းလာလို့ရှိနေအေးမော်ဝီတော်ဒီပလန်ပြန်မြကင်းစင်းနေတာနေဖြစ်တာ။ဒဲလေးတမိလောင်သွားတယ်လို့ပြရတယ်။ပေးမော်ဝါရွာအကြမ်းမှာကိုလက်နက်ကြီးနဲ့ပြစ်ကြတာပေါ့
။ဒီပြစ်ခတ်မှုကြောင့်အနီးနားရွာတဲမဝကြီးရွာဘက်ကလည်းလက်နက်ကြီးကြီးကြားရောက်ခဲ့တယ်လို့ဖြစ်စဉ်အခြေအနေကိုတော့တဲမဝရွာသားကိုမောင်ရွှေကအခုလိုပြောပါတယ်။
ဒီမော်မီလာကဒီလိုကလောက်ချားတဲ့ပြည်တံရောကြားလိုက်တယ်။ကရနမင်းလောက်ဖက်ကင်းရပြ။ဟိုဘက်ကပလဝကဒါအလုတ်ဆိုင်ကကုန်တယ်ဒီမော်။ဒီမော်ကတော့ပြစီမော်ကတော့အခုထိဒီတိုင်းပဲမီးလောင်နေတော့မယ်။မီးကူထွက်နေတော့မယ်။ဒီရသားတွေကထိခိုက်လို့ရှိပြ။လူတယောက်လောက်ချားရဲ့မိုင်းထိရဲ့ဟာမခုံလာလို့လား။နည်းနည်းလေးပေါ့ရုံပဲ။ဒီရတဲ့လားလေဟိုကလောက်ချားကြီးဒီခုလောက်ရှိတယ်ရွာသားလုံးကအကုန်လုံးကြောက်နေကြရတယ်ပြေးလွာရင်းနဲ့အဲဒီမှာပုန်းနေကြရတယ်
ဒီပြစ်ကမှုဟာရခိုင်တပ်မတော်လက်ချက်လို့ဒေသခံတွေကယူဆနေကြတယ်လို့ရခိုင်တပ်မတော်ဘက်ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူးဒါအပြင်မြမတပ်မတော်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့စည်ရေးတင်းမာနေစေဖြစ်တဲ့ရခိုင်ပြည်နယ်မြောက်ဦးမြို့တင်းမာလဲတောက်ကြနေညဘက်စံနာရီကနေမိုးလင်းပေါက်ထိပြစ်ခတ်မှုဖြစ်ပွားခဲ့တာပါပြစ်ခတ်မှုအခြေအနေကိုတော့မြောက်ဦးမြို့ခံခိုင်မင်းတူကခုလိုပြောပါတယ်
စံနာရီခွေးလောက်မှာပေါ့နော်ရောရေးစကန်တော့စာပြီးတော့ဖိုက်တယ်ပေါ့လက်နဲ့ကြည့်ပေါ့ပြီးတော့ကင်မရာသုံးခုခုရဲ့940ရဲ့နောက်ပြီးတော့ဟိုခရီးရေးတင်ရင်ကတော့အကုန်လုံးသိကြတာပဲဖြစ်တယ်ဆိုတာလေးကိုပြန်လည်ပြတာတော့မဟုတ်ပါဘူးသူတို့ညောင်းညှက်ထဲကိုပဲဒီလက်နဲ့တည်းအကုန်လုံးကြားတယ်ပြက်စီကြတော့အိမ်တော်တော်များများရှိပါတယ်ကိုအိမ်ဒီမှာပေါက်ပြေးသွားတာတွေနော်ခြေတွေကျလို့ပေါက်ပြေးသွားတော့နောက်ပြီးတော့ဒီတင်ရရတဲ့သူတွေရှိရဲ့နောက်ပြီးတော့ဒီညောင်းညှက်ခရီးဒီတချို့အနေချင်းပြက်စီသွားတာလည်းရှိတယ်ဒီတနိုင်းနိုင်လောက်ဆိုတော့ဒီလိုတစ်ချက်တစ်ချက်တင်းနေတယ်လေကြားရသေးတယ်၄နိုင်၅နိုင်လောက်ကြားတော့မှဒီလိုမပြေကြတော့ဘူ
းဒီပြစ်ခတ်မှုဟာတစ်ဖက်လက်နက်ကင်တပ်ဖွဲ့နဲ့နှစ်ဖက်ပြန်လှန်ပစ်တဲ့တိုက်ပွဲပုံစံမဟုတ်ပဲပစ်တာတွေကလည်းမြို့ထဲကိုပဲကြားနေတဲ့အတွက်ကြောင့်မြို့ထဲမှာရှိတဲ့ဒေသခံတွေအထူးကြောက်လန့်နေကြတယ်လို့ခမင်းတူကဆက်ပြောပါတယ်
တိုက်ပွဲဖြစ်တဲ့ပုံစံတော့မဟုတ်ဘူးတိုက်ပွဲဖြစ်ရင်တော့ပြန်ပြန်ဖြစ်ကြမှာပေါ့ဒီကြောက်တော်ရှိနေရမျိုးမဟုတ်ပဲညောင်မြူသေးကိုပဲအကုန်လုံးပေါ့နဲ့တဲ့အကုန်လုံးဖြစ်ကြတယ်ဆိုတော့တိုက်ပွဲဖြစ်တာတော့မဟုတ်ဘူးကိုဆက်လှန့်တာလည်းပိုပါတယ်ဆက်လှန့်တာကြတော့ဒီအစံပေးရုံတော့ပဲပေါ့နော်ဒီတက်ခင်ဒီကအကုန်လုံးကကြောက်ကြတာပေါ့နော်ကျွန်တော်တို့ဒီဖက်မှာကြတော့ကြားရတဲ့နေတယ်ပေါ့နော်
ဒီလိုပြစ်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးနဲ့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့တွင်းမှုကိုဆက်သွယ်ခဲ့ပေမဲ့ဘုံလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။ဒီရက်ပိုင်းတွင်ရခိုင်ပြည်နယ်ကြောက်တော်ဘုံညုံမြို့နယ်တွေဘက်မှရခိုင်တမတော်အေအေနဲ့မြမတမတော်တို့ကြားစစ်ရေးပြင်းထန်စွာဖြစ်ပွားနေတယ်လို့တိုက်လေရင်တုံးပြီးတိုက်ခိုက်ရတဲ့အထိဖြစ်ပွားနေတာပါ။ဒီလိုဖြစ်ပွားတဲ့တိုက်ပွဲကြိုးစားကြောင့်ရခိုင်ပြည်နယ်ငားမြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ထဲမှာစစ်ပေးသိမ်းရှောင်နေတဲ့ဥယျာဉ်2000ခန့်ရှိနေပြီလို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ
VOA သတင်းတော့နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်တနင်္လာရတိုင်းဒေသကြီးဝင်းကြီးကျောက်ခေါင်ဒေါက်တာလက်လက်မော်ကိုအာဂရီလိုက်စားမှုနဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲအေးအေးယူထိန်းသိမ်းလိုက်ပါတယ်အခုလိုမျိုးအစ်စ်မြင့်နိုင်ငံရေးတာဝန်ထမ်းဆောင်နေသူတူအုပ်ကိုအာဂရီလိုက်စားမှုနဲ့ဆွဲချက်တင်လိုက်တာကြောင့်မြမအရက်သားအစိုးရအနေနဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးကိုထိထိရောက်ရောက်ဆောင်ရွက်လာပြီလို့ပြောနိုင်ပါပြီလားအနာရ NLD ပါတီအစိုးရမဖွဲ့ခင်တုန်းကကြွေးကြော်ခဲ့သလိုအဂတိကင်းတဲ့အစိုးရဖြစ်အောင်လုပ်မယ်ဆိုတဲ့အတိုင်းလုပ်နိုင်ပြီလို့ယူဆနိုင်ပါသလားမြန်မာနိုင်ငံရဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေတွေဘလို့လိုအပ်ချက်တွေရှိနေပါသလဲဆိုတော့ကိုဒီသတင်းမဲ့ရဲ့သတင်းတော်မှတ်စုအစီအစဉ်မှာမတ်မေခါတင်ပြထားတာနားဆင်ပါရှင်
ဒီဘက်အထူးခြားဆုံးသတင်းတစ်ခုကတော့အဂရိလိုက်စားမှုဥပဒေနဲ့တနင်္လာရီတိုင်းဒေသကြီးဝင်းကြီးကျောက်ဟောင်းဒေါက်တာလက်လက်မော်ကိုစစ်ဆေးအရေးယူလိုက်တာပါပဲ။လက်ရှိမှာတော့သူမကိုတဝဲအကျဉ်းဆောင်မှာထိန်းသိမ်းထားပြီးလာမယ့်မတ်လ25ရက်နေ့မှာစတင်ရုံထုတ်စစ်ဆေးတော်မယ်လို့ထုတ်ပြန်ကြေညာထားပါတယ်။ဒေါက်တာလက်လက်မော်ကိုအဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55အရာ၎င်း GGS ကုမ္ပဏီက MD ဦးသိန်းထွေဒါရိုက်တာဦးအောင်မြတ်နဲ့ဦးသူရအောင်တို့ကိုအဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55မြင်းဆောင်63ရာ၎င်းတီးကြားပစ်မှုတွေအတွက်တီးကြားဆွဲဆိုချက်တွေနဲ့အတူအမှုလေးမှုခွဲပြီးအရေးယူဆောင်ရွက်ဖို့ညွှန်ကြားထားတယ်လို့အဂရိလိုက်စားမှုကော်မရှင်ဘက်ကထုတ်ပြန်ကြေညာထားပါတယ်။ဥပဒေပုံမှန်55အရဆိုရင်ပစ်မှုကျူးလွန်သူကိုထောင်ဒဏ်15နှစ်ပြစ်ဒဏ်ပေးနိုင်တယ်လို့အခုပြောနေကြတယ်လို့အမှုလေးမှုခွဲပြီးတော့သာအရေးယူမယ်ဆိုရင်တော့ဒေါက်တာလက်လက်မော်ဟာနှစ်ရှည်ထောင်ဒဏ်ကျခံနိုင်တဲ့အနေအထားမှာရှိနေတာပါ။လက်ရှိအစိုးရအနေနဲ့အဂရိလိုက်စားမှုတွေနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ကင်တွယ်အရေးယူသွားဖို့မူဝါဒချမှတ်ထားပြီးအဂရိလိုက်စားသူဘယ်သူကမှခွင့်လွှတ်သွားမှာမဟုတ်ဘူးလို့တမရယုံပြောရေးဆိုခွင့်ရှိသူဦးစောထေကပြောဆိုထားပါတယ
်။ပြီးခဲ့တဲ့ဆိုရလက်ထက်မှာအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစပြီးတော့ဖွဲ့စည်းတဲ့ဥပဒေတွေပြဋ္ဌာန်းတယ်။အခုဒီဘက်ဆိုရမှာတော့အထူးသဖြင့်ကတော့ဥအောင်ကြီးတာဝန်ယူပြီးတဲ့နောက်ပိုင်းမှာတော်တော်လေးဖိဖိစစ်စစ်လှုပ်လာတယ်။အဲ့ပုံမှာလည်းအစိုးရကဟိုအဲကော်မရှင်ဥပဒေဥအောင်ကြီးကိုလည်းဘလုတ်ပိုင်ကသူဥပဒေနဲ့ဒီဟိုလွတ်လွတ်လပ်လပ်ပေးထားပြီးသားဖြစ်တယ်။အဲဒီကျင်ကိုတွစ်ဆုံပြီးတော့မှကြားရတာကြီးလည်းကျွန်တော်သတင်းတွေထုတ်ထားပါမယ်။ဆိုလိုတာကဒါကိုတော့ဟို PPCC ကင်တော်သွားမယ်။နောက်ဒါနဲ့ပတ်သက်လို့အတိကံခွင့်လွှတ်တဲ့မူဝါဒမရှိဘူးဆိုတော့လည်းဟိုကြေညာထားပြီးဖြစ်ပါတယ်။အဲဒီတိုင်းပဲကျွန်တော်ဆောင်ရွက်သွားဖို့ရှိပါတယ်။ဟ
ုတ်။ NLD အရတားအစိုးရလက်ထက်မှာအခုလိုတနင်္လာရီတိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းကိုအရေးယူတဲ့ကိစ္စဟာအဂရိလိုက်စားမှုကော်မရှင်အနေနဲ့တိုင်းဒေသကြီးဝန်ကြီးချုပ်တအူးကိုပထမဆုံးအကြိမ်ပြင်းပြင်းထန်ထန်အရေးယူခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းဒေါက်တာလက်လက်မော်ဟာအဂရိလိုက်စားမှုတွေကျွလွန်နေကြောင်းတနင်္လာရီတိုင်းဒေသကြီးဒေသခံတွေရဲ့တိုင်ကြားစာတွေပေါ်မှာအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးဖေဖော်ဝါရီလ၄ရက်နေ့ကနေမတ်လ၆ရက်နေ့အထိနေပြီးတော့ရန်ကုန်နဲ့တဝယ်မြို့တွေမှာစစ်ဆေးရေးလုပ်ငန်းတွေဆောင်ရွက်ခဲ့တာပါ။လူပေါင်း90နီးပါးကိုစစ်ဆေးမှုလုပ်ခဲ့တယ်လို့အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဘက်ကဆိုထားပါတယ်။ NLD အစိုးရလက်ထက်မှာပြန်လည်ပြင်ဆင်ဖွဲ့စည်းလိုက်တဲ့အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်တဲ့ဆွမ်းဆောင်ရည်တွေကိုမေးခွန်းထုတ်နေချိန်မှာအခုလိုဝန်ကြီးချုပ်အဆင့်တာဝန်ရှိသူရဲ့အဂရိလိုက်စားမှုကိုဖော်ထုတ်ပြလိုက်တာကတကယ်ပဲကော်မရှင်အနေနဲ့အသက်ဝင်နိုင်ပြီလို့ဆိုရမှာပါလား။အဂရိလိုက်စားမှုကော်မရှင်ကိုပြည်သူတွေတကယ်ပဲအားကိုးနိုင်ပါပြီလားဆိုတဲ့မေးခွန်းတွေထွက်ပေါ်လာသလိုကော်မရှင်ကိုလက်ခံကြိုဆိုမှုတွေလည်းရှိနေခဲ့ပါတယ်။ပြီးခဲ့တဲ့လပိုင်းကကော်မရှင်အနေနဲ့ဟာတာတရုတ်ဆောင်အောင်ရဲထွေးသိမ်းဆုံးမှုနဲ့ပတ်သက်ပြီးအစ်စ်မြင့်ဥပဒေအရာတန်းအချို့နဲ့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ကအရေးယူခဲ့ပါသေးတယ်။ NLD အစိုးရလက်ထက်မှာတရားရေးမဏ္ဍပ်ကယာတူးအမြင့်ဆုံးဥပဒေအရာရှိတအုပ်ကိုအရေးယူပြနိုင်ခဲ့တာဖြစ်ပြီးဒီနောက်ပိုင်းမှာအခုလိုတိုင်းဒေသကြီးဝန်ကြီးချုပ်အဆင့်ကိုအရေးယူနိုင်ခဲ့တာဖြစ်ပါတယ်။ အခုတနင်္လာနေ့တိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းကိုအရေးယူလိုက်တဲ့ကိစ္စနဲ့ပတ်သက်လို့ကော်မရှင်ရဲ့လှုပ်ဆောင်ချက်ကိုကြိုးဆိုပေမဲ့ကော်မရှင်ရဲ့လှုပ်ဆောင်မှုတွေပိုပြီးထိရောက်နိုင်မှုလိုအပ်နေသေးတယ်လို့ထောက်ပြလာသူကတော့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညွညူတင်ပ
ါကော်မရှင်မှာဥပဒေအရအာဏာရှိတယ်ပေါ့နော်ဘသူမီးစိမ်းပြမပြဥပဒေကအတိအလင်းပေးရတဲ့အာဏာသူတို့မှရှိပြီးသားဖြစ်တယ်ပေါ့နော်ဥပဒေကဘလောက်ထိတောင်ပေးထားလဲဆိုလို့ရှင်ခုနလူကြော်စောသတင်းဖြစ်ပြီဆိုတာနဲ့ तू ကနစ်နာတယ်လို့ထင်တာနဲ့တပြိုင်နက်တည်းနော်ထင်တာနဲ့တည်း तू ကထင်မြင်ယူဆတာနဲ့ねစုံစမ်းရေးအဖွဲ့ကိုဖွက်လိုက်လို့ရတယ်ပြီးတော့အဲ့ဒီစုံစမ်းရေးအဖွဲ့နဲ့ तू ကအလုပ်လုပ်လိုက်ရုံပဲပေါ့နော်တိတ်တဆိတ်အလုပ်လုပ်လိုက်ရုံပဲပေါ့နော်ကော်မအန်တီကကော်မရှင်ကိုအဲ့ဒီအာဏာကိုအပြည့်အဝအသုံးချစေချင်တယ်ပေါ့နော်အဲ့ဒါကိုကော်မရှင်နေနဲ့ဒီနေ့အထိအဲ့ဒီအာဏာကိုမိမိရဲ့စုံစမ်းစစ်ဆေးနိုင်တဲ့အာဏာကိုအသုံးမချသေးဘူးဖြစ်နေတယ်။အခုလေးတကြောကြောဖြစ်ပြီးသွားတော့မှတိုင်ကြားတဲ့သူရှိပြီးသွားတော့မှ green light ပေးပြီးတော့မှကော်မရှင်ကအရေးယူသလိုဖြစ်နေတယ်ပေါ့နော်
။ကော်မရှင်အနေနဲ့လုတ်ပိုင်ခွင့်အပြည့်အဝမသုံးနိုင်ပဲဖြစ်နေတဲ့အခြေအနေကဘာကြောင့်ပါလဲ။ဘလို့အခက်အခဲတွေရှိနေလို့ပါလဲ။ဒါနဲ့ပတ်သက်လို့ရှိနေဦးကြီးမြင့်ကတော့အခုလိုတုံ့တက်သွားပါတယ်
။သူတို့ကအဲ့ဒီလိုက်စိုက်တမင်းကော်မရှင်ကသူတို့စွဲကျင်နေတဲ့ဟာတွေပေါ်လောက်လာတယ်ဆိုရင်ခုနကြော်စောသတင်းရှိလို့ဖြစ်စေတိုင်ကြားချက်ရှိလို့ဖြစ်စေလောက်လာရင်သူကတမရနဲ့စွတ်တော်ဥက္ကဋ္ဌ2ယောက်ကအတီးပြီးချက်ယူရတယ်။ဒါအောင်ဥက္ကဋ္ဌကသူ့သဘောနဲ့သူတွေ့ရှိရကူအပေါ်တဆင့်တင်ရတယ်။အဲ့ဒါကြောင့်မလို့အဲ့ဒီအပေါ်ဖြစ်တဲ့ခုနစွတ်တော်2ယောက်ကတမရရယ်အထူးပြုတမရရယ်ခွင့်ပြုချက်မရရင်မိစိမ့်မပြရင်စစ်လို့မရဘူး။သမရကလည်းဘသူရှိကိုတခါသွားသည်လေဆိုတော့အရေးကြီးတဲ့အမှုနဲ့ဥကြဝင်းလိုအမှုမျိုးပါဥမာဆိုချင်းနိုင်ငံတော်အတိုင်းမင်ကရင်အတီးပူးချက်ယူရတယ်နိုင်ငံတော်အတိုင်းမင်ကမိစိမ့်မပြရင်လည်းသမရကမိစိမ့်ပြလို့မရဘူးအဲ့အနေထားတဲ့ကြောင့်မလို့ကော်မရှင်ကလွတ်လွတ်မလွတ်လပ်ဘူးပေါ့နော်သူ့သဘောနဲ့သူလုပ်လို့မရဘူးဆိုတော့သတ်တွေ့ရတယ
်အရင်အစိုးရလက်ထက်ကလက်ပေးလက်ယူပပျောက်ရေးကော်မရှင်ကို NRI အစိုးရလက်ထက်2018ခုနှစ်မှာအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အဖြစ်ပြောင်းလဲဖွဲ့စည်းလိုက်ပြီးပြည်ထောင်စုဝန်ကြီးဟောင်းဦးအောင်ကြည်ကိုဥက္ကဋ္ဌဖြစ်နေရာပေးခဲ့ပါတယ်။လက်ရှိချိန်ထိကော်မရှင်အနေနဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကနေဒီနှစ်ဇန်နဝါရီလအထိအရေးယူမှုပေါင်းဟာအမှုပေါင်း30ကျော်နီးပါးရှိခဲ့ပြီးလူပေါင်း100ကျော်ကိုဒီအဂတိလိုက်စားမှုဥပဒေနဲ့အရေးယူနိုင်ခဲ့တယ်လို့ကော်မရှင်ဘက်ကတရားဝင်ထုတ်ပြန်ထားပါတယ်ရှင်။
မမေခါအစည်းအဝေးတင်ဆက်ခဲ့တဲ့သတင်းနောက်မှတ်စုအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာတခွေအစည်းအဝေးကိုတင်ဆက်ပေးကြပါတယ်။အခုဆိုရင်တော့တရုတ်နဲ့မြန်မာနိုင်ငံကြားမှာကုန်ပစ္စည်းချင်းဖလှယ်ပြီးတော့ကုန်သွယ်ရေးစနစ်ထူထောင်မှုနှစ်ဖက်ကြိုးပမ်းနေပါတယ်။မြန်မာနိုင်ငံဘက်ကနေစံကိုတင်ပို့ပြီးတော့တရုတ်နိုင်ငံဘက်ကတော့လေယာသုံးစက္ကရာပစ္စည်းတွေစေဝါဆောက်လုပ်ရေးပစ္စည်းအစရှိတဲ့ကုန်ပစ္စည်းတွေနဲ့လဲလှယ်သွားမှာဖြစ်ပါတယ်။ငွေစက္ကူသုံးဆွဲတဲ့စနစ်မပေါ်ခင်ကတည်းကလူပေါင်းတိုင်ဝိုင်းတွင်မှရှိခဲ့တဲ့ရှေးအကြဆုံးကုန်သွယ်ရေးစနစ်ဟာမြန်မာနိုင်ငံအတွက်ဘလောက်ထိအကျိုးဖြစ်ထွန်းစေမှာပါလဲဒီစနစ်ကိုကျင့်သုံးဖို့အတွက်ဘလို့စိန်ခေါ်မှုတွေရှိနေပါသလဲဆိုတာကိုမြစ်မခသတင်းအေဂျင်စီကကိုထူးဆက်ကတင်ပြထားတာနားဆင်ပါရှင်
မြန်မာနိုင်ငံကနေတရုတ်နိုင်ငံကိုစံတင်ဖို့ရောင်းချနေတဲ့အခါတရုတ်ကုန်သည်တွေကနေဆက်ကနေတရားမဝင်ဝယ်ယူပြီးတရုတ်ပြည်ထဲမှာရောင်းချနေကြပါတယ်။အဲ့ဒီလိုတရားမဝင်ရောင်းချမှုတွေကိုတရုတ်အစိုးရဘက်ကအရေးယူတဲ့အခါတွေမှာတော့တရုတ်ကုန်သည်တွေကစံမဝင်ကြတော့တဲ့အတွက်မြန်မာဘက်ကစံကုန်သည်တွေမှာထိခိုက်နစ်နာမှုတွေရှိနေပါတယ်။ဒါပေမဲ့2019ခုနှစ်အတွင်းမှာတော့တရုတ်နိုင်ငံကိုကိုတာစနစ်နဲ့စံတန်ချိန်၄သိန်းအထိတရားဝင်တင်ပို့ခွင့်ရရှိရေးအတွက်လည်းတာဝန်ရှိသူတွေကနားလည်မှုစာချုပ်လွှာတမတ်ရေးထိုးနိုင်ဖို့စီစဉ်နေပါတယ်။ဒါ့အပြင်မကြခင်မှာလည်းနှွေစပားတွေပေါ်ချိန်ရောက်တော့မှဖြစ်တဲ့အတွက်စံတင်ပို့မှုကိစ္စတွေအပြင်စံတင်ပို့မှုလုပ်ကိုင်နေတဲ့လုပ်ငန်းတွေလည်းစီကံကြတိုးတက်လာအောင်လှုပ်ဆောင်နိုင်ဖို့လိုနေတယ်လို့ပြောဆိုမှုရှိနေပါတယ်။အခုလက်ရှိတရုတ်မြန်မာနယ်စပ်စံကုန်သွယ်ရေးအခြေအနေဆိုတော့စံကုန်သွယ်တယောက်ဖြစ်တဲ့ဦးနေလင်းစင်ကအခုလိုပြောပြပါတယ်။
အခုတောက်ချောက်တင်ပို့တဲ့အခါမှာဒီကုန်တရုတ်ကုန်သည်တွေကိုတရုတ်နိုင်ငံအစိုးရဘက်ကတင်ကျပ်တဲ့အပိုင်းတွေရှိရတယ်။ဒီတင်ကျပ်တဲ့အပိုင်းကကျွန်တော်တို့ဒီ OBO ပေါ့ Belt Road Initiative ရဲ့အစိတ်အပိုင်းလို့လည်းပြောလို့ရတယ်။နောက်တစ်ခုကတရားဝင်ကုန်သည်ရေးကိုတရားဝင်ကုန်သည်ဖြစ်အောင်ကြိုးစားခြင်း။အဲ့လိုကြိုးစားတဲ့အခါမှာဘာအခက်အခဲကိုသွားတွေ့ရလဲဆိုရင်ဒီတရုတ်ကုန်သည်တွေဝယ်ယူတဲ့ကုန်သည်မှုဟာတို့ကတစ်ပတ်နိုင်ငံအခွန်မဆောင်တကယ်တော့အခွန်ဆောင်ရင်သွင်းလို့ရတယ်။အခွန်မဆောင်နေတဲ့အတွက်အခွန်ကလည်း60%လောက်ရှိတယ်။60%ရှိတဲ့အခါမှာတရုတ်ကုန်သည်တွေကအခွန်မဆောင်နေလို့ 哦，对我那个呢，哦 ，informal 对哪不咯？啊，古 informal 对侬咪来看嘛 ，formal 对我出来看嘛，看下自己的卡在嘛，对哪个嘛，对哪个，不会哪个，不会哪个，就侬工作木加嘞。然后，第一就侬那个不来办嘛，工作木加来办，就侬工作木面对木，就侬做啥呢吧？
大家，第一工作为三第一问为有哪一呢？内在三工作于分别都在哪部队？工毕时间不来的是哪个？刚退跑步嘞，变身哪家吧嘞？哎，你讲过了。ယမနိုင်ငံစံစဘာအတင်းချုပ်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်တန်းဦးကအခုလိုပြောပြပါဗျ
။တရားဝင်လမ်းကြောင်းကရောင်းနိုင်ဖို့အတွက်အခွန်သက်တာခွင့်ဤနှစ်နိုင်ငံကြားမှာရှိနေတဲ့ရတဲ့ရလိုက်တဲ့အခွန်ခံစားခွင့်တွေကိုရဖို့ကြိုးစားနေတယ်။ဒါကြောင့်တစ်ဖက်မှာလည်းသူတို့ဘက်ကတင်သွင်းတဲ့ပစ္စည်းတွေကိုလည်းကျွန်တော်တို့ဘက်ကနေအခွန်သက်တာခွင့်ပေးမယ်။ကျွန်တော်တို့ဘက်ကလည်းတင်သွင်းတဲ့ပစ္စည်းတွေကိုဟိုအခွန်သက်တာခွင့်ရအောင်လို့အတွက်ခုနပြောတဲ့ကုန်ပစ္စည်းချင်းဖလှယ်တဲ့စနစ်တစ်ခုကိုလည်းတည်ဆောက်မယ်။ဟိုကျွန်တော်နိုင်ငံကနေတင်သွင်းနေလေယာထွက်ကုန်ပစ္စည်းလေယာသုံးကိရိယာတွေဓာတ်ပြောစားပိုးသက်စေးအစားရှိတဲ့ဆက်ကိရိယာတွေကိုလည်းဝင်သွင်းတဲ့အခါမှာကျွန်တော်ဘက်ကအခွန်သက်တာဝင်ရအောင်လုပ်ပေးမယ်ကျွန်တော်တို့တင်သွင်းတဲ့ဆန်တွေကိုလည်းဟိုဘက်မှာအခွန်သက်တာဝင်ရအောင်ကျွန်တော်ဒီနီးနယ်လေးပဲတစ်ဖက်ကကိုတာကိုကျင့်သုံးသလိုတစ်ဖက်ကလည်းကုန်ပစ္စည်းဖလှယ်တဲ့စနစ်နဲ့ဆောင်ရွက်ဖို့လည်းကြိုးစားနေ
ကုန်ပစ္စည်းဖလှယ်တဲ့စနစ်မှာဆိုရင်မြန်မာနိုင်ငံကတင်ပို့ပေးတဲ့ဆန်နဲ့တရုတ်နိုင်ငံကနေမြန်မာနိုင်ငံထဲသို့သွင်းနေတဲ့လေယာသုံးစက်ကရိယာပစ္စည်းတွေလေယာသုံးဓာတ်မြေဩဇာဆေးဝါးတွေလျှက်စစ်နဲ့စောက်လို့ရပစ္စည်းတွေကိုလဲလှယ်သွားမှာပဲဖြစ်ပါတယ်။စံကုန်တဲ့တယောက်ဖြစ်တဲ့ဦးနေလင်းစင်ကတော့အဲ့ဒီလိုကုန်ပစ္စည်းချင်းဖလှယ်တဲ့အခါမှာစိန်ခေါ်မှုတချို့ရှိနေတယ်လို့အခုလိုပြောပြပါတယ
်။ဒီဘက်နှစ်နှစ်သုံးနှစ်မှာတရုတ်နိုင်ငံရဲ့ကုန်တယ်မှုအထူးဖြစ်ယူနေပြီနဲ့အစိုးရကကုန်ပစ္စည်းကျွန်တော်တို့အကြောင်းဝယ်လုပ်တဲ့အခါမှာကုန်ပစ္စည်းချင်းနှစ်နိုင်ငံကုန်ပစ္စည်းချင်းဖလှယ်တယ်ဆိုတော့မူဝါဒကိုသူတို့ရက initiate လုပ်လာပါတယ်။စတင်ပြီးတော့အသက်သွင်းလာပါတယ်။တကယ်တော့ဒီနှစ်နိုင်ငံကြီးကိုကျွန်တော်ကုန်ပစ္စည်းချင်းဖလှယ်တယ်ဆိုတဲ့ကိစ္စတော်တော်အခက်အခဲရှိပါတယ်။ဘယ်အချိန်မှာတုံးခဲ့တာလဲဆိုတော့ဟိုကဘာဦးကကျွန်တော်ကဘာဦးရှေ့ပိုင်းမှာငွေကြေးဆိုတဲ့ငွေတင်ကနေမပေါ်ခင်မှာတုံးခဲ့တဲ့ဆင်းဒီဘက်ခေတ်မှာဟိုတော်တော်များများအသုံးမဝင်တော့ဘူး။နောက်ပြီးတော့မတွင်ချင်ဘူးပေါ့နော်။ဟုတ်ဒါပေမဲ့လေတရုတ်နိုင်ငံအနေနဲ့ဒီကမ္ဘာစီးပွားရေးရိုက်ခတ်မှုတွေနောက်တခြားဟို World Trade လိုမျိုးဟိုရိုက်ခတ်မှုတွေကိုကြုံလာကြတဲ့အခါမှာဒီစီးပွားရေးကိုကြုံလာပြီးတော့ပုံမှုလွဲကူပုံမှုပြီးတော့တက်တောက်တက်တာဖြစ်မဲ့နီလန်ကိုတုံးတဲ့အခါမှာ incentive တို့နိုင်ငံမှာ incentive ပေးပါတယ်။ဘာ incentive လဲဆိုတဲ့အခါမှာဒီလိုမျိုးဒီဘာသာစနစ်ဟို Commission ဖလှယ်စနစ်ကိုတုံးမယ်ဆိုရင်အခွန်တက်တာခွင့်ဆိုတဲ့ incentive တွေပေးပါတယ်။အဲ့ incentive ကိုရဖို့အတွက်တရုတ်နိုင်ငံဘက်ကကုန်တွေကစူးစမ်းခြင်းဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီကုန်ပလင်းမှုဟာသူတို့ဘက်ကဆန်နဲ့ချားကုန်ပစ္စည်းကိုဖလှယ်ကျင်နေဆိုရင်တော့ကျွန်တော်တို့ကကျွန်တော်ဖလှယ်တဲ့အပိုင်းမှာကြောင်းချတဲ့အပိုင်းကိုကျွန်တော်တို့ကတာဝန်ဆန်ကိုတင်ပို့တဲ့အပိုင်းကိုတာဝန်ယူမယ်။ဒီဘက်ကပြန်သွင်းတဲ့အပိုင်းကိုပြန်ပြီးဝယ်ယူပေးဖို့ဆိုတဲ့အပိုင်းမှာကျွန်တော်တို့ကစိန်ခေါ်မှုရှိပါတယ်အခက်အခဲရှိပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ဘက်ကဆန်တင်ပို့တဲ့အခါမှာသူတို့ဘက်ကဓာတ်မြေဩဇာတို့လည်းကောင်းကျွန်တော်တို့ရဲ့လက်ရှိပစ္စည်းတို့လည်းကောင်းတန်ကြောင်းတို့လည်းကောင်းသူတို့ပြန်ရောင်းကြတယ်။ရောင်းတဲ့အခါမှာကျွန်တော်တို့ကုန်တယ်တွေကကျွန်တော်တို့ဒီလုပ်ငန်းရှင်တွေကရောင်းပြီးသွားရင်ဟိုရောင်းတဲ့ပမာဏကိုတန်ဖိုးကိုလိုချင်တာဒီတန်ဖိုးကိုကျွန်တော်ပြန်ပြီးတော့စက်ကလေးပြန်လုပ်ပြီးရခါမှာကျွန်တော်ရဲ့ကုန်ကြမ်းတွေပြန်ဝင်မယ်ကုန်ကြောပြန်ထုတ်မယ်ပြီးရင်ကုန်ကြမ်းဟိုကုန်ကြောပြန်တင်ပို့မယ်ဆိုတော့ဒီ trading process ကိုကျွန်တော်က circulation flow ကိုလင်းဖို့လိုပါတယ
်အဲဒီလိုကုန်ပစ္စည်းဖလှယ်တဲ့စနစ်ကိုပေါ်ဆောင်နိုင်ဖို့အတွက်လဲစံကုန်တွေအနေနဲ့လဲလှယ်ရရှိလာတဲ့ကုန်ပစ္စည်းတွေကနေပြည်တွင်းမှာငွေပြန်ဖော်နိုင်ဖို့အတွက်တခြားနယ်ပယ်ကကုန်တွေနဲ့ပေါင်းစပ်ဆောင်ရွက်ရမှာဖြစ်တာကြောင့်အဲ့ဒီအတွက်လဲတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်နေကြပါတယ်ကျွန်တော်ထူးဆက်ပါမြမခသတင်းအေဂျင်စီကနေ BOA ကိုဖေးပို့ပေးတယ
်မြမခသတင်းအေဂျင်စီကကိုထူးဆက်တင်ဆက်ပေးခဲ့တဲ့မြမတခွင့်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်း나ယူဝက်မှာတော့စနေညဒဲလေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်2019ခုနှစ်မတ်လ16ရက်စနေညရဲ့မြန်မာစံတော်ချိန်ည9:00နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းဒိုမီတာ2532.51 နဲ့လိုင်းလက်မီတာ190လို့ကနေည10:00နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဒေးလီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဒေးလီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဒေးလီလိုက်အစီအစဉ်မှာတော့ဒီစိုးရိမ်မကင်းတဲ့သဘောထားတွေထွက်ပေါ်နေတဲ့မြေယာဥပဒေနဲ့ပတ်သက်ပြီးဆွေးနွေးသွားမှာပါ။မြေယာစီမံခန့်ခွဲမှုဥပဒေအရမြေယာတွေကိုတည်ယဝင်ပိုင်ဆိုင်ရောက်ရှောက်ဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်ကတော့ဒီသတင်းပတ်ထဲမှာပဲကုံသွားပါပြီ။မြေလွတ်မြေလတ်နဲ့မြေယာစီမံခန့်ခွဲမှုဥပဒေကြောင့်အစဉ်ဆက်ဆက်ပြုတ်လောက်ကိုင်းပိုင်ဆိုင်ရတဲ့မြေယာတွေလက်လွတ်ဆုံးရှုံးကြမှာအရေးယူခံရမှာကိုဒေသခံတွေလူခွေလို့ရှာသူတွေနဲ့ကုလသမဂ္ဂအရာရှိတွေလည်းစိုးရိမ်တဲ့အခြေအနေတွေစိုးရိမ်တဲ့သဘောထားတွေပြောနေတာရှိပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဥပဒေရေးရကျွမ်းကျင်သူတွေလယ်သမားရေးလှုပ်ရှားသူတွေကိုဆွေးနွေးဖို့ကျွန်တော်တို့ဖိတ်ကြားထားပါတယ်။ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲကိုအခုပဲစလိုက်ချင်ပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီဆွေးနွေးပွဲမှာပင်နိုင်ဆွေးနွေးဖို့ဒီလူခွေရေးရှင်တွေဦးတင်တန်းအောင်ရှိပါတယ်။နောက်ပြည်တော်စုတန်းရင်းသားတောင်သူလယ်သမားတမကတွင်ရင်မှုဦးစော်ရန်နောက်တစ်ခါတွုံးမြေကွန်ရဲ့ထရီတွင်ရင်မှုဦးစီသူတို့ရှိနေပါတယ်။ဆိုတော့အရင်ဆုံးတော့ဆရာဦးတင်တန်းဦးရဲ့အမြင်ကိုဆွေးနွေးစေချင်ပါတယ်ခင်ဗျာ။ကျွန်တော်တို့အခုဒီပေါ့လေဒီပြီးခဲ့တဲ့ဒီတစ်ပတ်ထဲမှာပဲတက်တန်းကုန်သွားတဲ့တက်တန်းပြည့်သွားတဲ့ဒီဥရီနဲ့ပတ်သက်လို့ပေါ့လေအဓိကစိုးရိမ်စရာအချက်အနေနဲ့ဘာတွေများရှိရလဲမြားပြောနိုင်မလဲဆရာဦးတင်တန်
းအဓိကအားဖြင့်တော့ဗျာဒီမှာကျွန်တော်တို့ပြင်ဆင်လိုက်တဲ့ပေါ့နော်2012ခုနှစ်ဥရီ2017မှာပြင်လိုက်တယ်ပြင်လိုက်တာပုံမှန်20နှစ်မှာပြောင်းတဲ့အချက်တွေကဟိုချုပ်ပြောရင်ကျွန်တော်တို့ဒီညီလက်ညီလက်ညီရိုင်းနဲ့ပတ်သက်ပြီးတော့ဟိုစောက်ထားမှုမရှိဘဲနဲ့ချုပ်ပြိမ့်မရဘဲနဲ့လက်ရှိလုပ်ကြလို့ရှင်ထောင်နှစ်ဒီဖြာနိုင်တယ်အဲ့ဒီတံငွေ9ရင်းဒီဖြတ်နိုင်တယ်။အဲ့ဒီအရှိနေတယ်။အဲ့ဒီຢာတွေကသူတို့ပညာချက်တွေကိုကျွန်တော်စစ်ဆောင်ဒေတာလေးတွေမသိနိုင်ဘူး။နောက်တစ်ခါတံမှန်ဒီဒီလက်ထက်လက်လမ်းနေတယ်လို့ကျွန်တော်ပြင်ရတယ်။အဲ့ဒီခါကျတော့ဒူးသားတဲ့ပြည်သူတွေ၊ကိုင်းသားတွေအကုန်လုံးကသူတို့ခွင့်ရတဲ့လက်လက်ဆုံးချုပ်ပြီးတော့ပေါင်ချခံမယ်အန်ငွေနဲ့ရင်ဆိုင်နေရတယ်လို့ကျွန်တော်ယုံကြည်တယ်ဗျာ။
ဟုတ်ကဲ့ဒါတော့အဓိကစိုးရင်စရာအချက်တွေပေါ့နော်ဆိုတော့ကျွန်တော်ဥစော်ရဲ့အမြင်လဲကြားချင်ပါတယ်ခင်ဗျာဥစော်ရဲ့အခုကျွန်တော်တို့ဒီဥပဒေမှာအဓိကစိုးရင်စရာပူပန်စရာအချက်ကဘာတွေရှိနေလဲခင်ဗျာ
ကျွန်တော်တို့ဒီကောင်ဒီအားနဲ့ပတ်သက်ပြီးတော့ဥပဒေတစ်ခုဆိုတာကတော့ကျွန်တော်တို့ဒီလေယာဉ်မင်းနဲ့ပတ်သက်လို့ပြင်လေယာဉ်မင်းနဲ့တိုက်ရိုက်ဆက်ဆံတဲ့အဲကျွန်တော်တို့ဒါတောင်တလမတူကြီးတစ်ခုလုံးကပါဝင်ခွင့်အရှိရမှာဖြစ်ပါတယ်အခုကဒီဥပဒေတွေပြဋ္ဌာန်းတဲ့အခါမှာဆိုလို့ရှိရင်ကျွန်တော်တို့ဒါတောင်တလမကိုကိုစားပြုတဲ့အဖွဲ့အစည်းတွေတမကတွေလုံးဝဖွဲ့စည်းခွင့်မရှိတဲ့အချိန်မှာအဲဒါလို့ဒါနောက်ကဘိုးလေးအမေစီမံခန့်ခွဲမှုအဖွဲ့ဆိုတာလည်းပဲဒါကျွန်တော်တို့ပြည်အောင်သူဝင်ကြီးတယောက်ကနေပြီးတော့သူကြိုက်သလိုစီရင်ခန့်ခွဲခွင့်ရှိတဲ့အခြေအနေဖြစ်တဲ့အခါကျတော့ဒီဥပဒေဟာပြည်သူတို့ကိုယ်စားပြုရမယ်ဆိုတဲ့အချက်တွေကအားနည်းသွားပြီးတော့ဒါကျွန်တော်တို့ဒီပရိုနီတွေနဲ့ဒါကျွန်တော်တို့ငွေကြေးရှိတဲ့လူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကကိုယ်စားပြုထားတဲ့ဥပဒေတစ်ခုဖြစ်တဲ့အတွက်ဒီဥပဒေရဲ့အကျိုးတရားမှုတွေကတနိုင်ငံလုံးကိုကျွန်တော်တို့ဒုက္ခရောက်စေပါတယ်ခင်ဗျာ
โอเคเจซูပါဆိုတော့ကျွန်တော်ဒီဒွန်းမြေကွန်ရက်ကထွေထွေရင်းမှုဥစီသူရဲ့အမြင်လဲကြားချင်ပါတယ်ဥစီသူရဲ့အခုဒီဥပဒေနဲ့ပတ်သက်လို့ဥစီသူတို့ဘက်ကစိုးရင်ချက်ဟောပူပန်ချက်ဘာတွေများရှိလဲခင်ဗျာ
ဟုတ်အဓိကစိုးရင်တော့သူကဒီဥပဒေရဆိုရင်တိုင်းရင်းသားတွေရဲ့ယူဝတလေးနဲ့ဒီမူလအခွင့်အရေးတွေကြက်ွက်သွားနိုင်တာလည်းရှိတယ်ပြီးရင်ဒီဆေးရနာချင်းနောက်ဝတ်တော့ကျွန်တော်ညီမှုပြည်သူတီထောင်ရေးအဖွဲ့ကအမိန့်ညင်ချက်ချက်နဲ့လူတို့ဖိနှိပ်ခဲ့တဲ့ရန်တရားအမွေကိုပြန်ပြီးတော့ကျောက်တော်မှတက်ပြီးတယ်လို့မြင်နေရရှိတယ်။ပြီးရင်လက်ရှိသွားနေတဲ့ငင်းချင်းရေးလုပ်ငန်းစဉ်တွေကုချင်မာကိုဖယ်လိကွေကုမီကိုစီမံခွဲခွင်းနေနဲ့ချောင်းချောင်းကြီးစန့်ကျင်နေတဲ့နိုင်ငံရေးလမ်းစဉ်တွေနဲ့ဟိုဖီလာစန့်ကျင်နေတာကိုမြင်နေရရှိတယ်။ပြီးရင်ဒီဥပဒေမှာတောင်သူတွေအဖြစ်အခု2018ဥပဒေမှာ CSO တွေဥပဒေပညာရှင်တွေကုမီပေးတဲ့လူတွေကထောင်ချမဲ့ပုံမှန်တင်မြင်လာတာလည်းရှိတယ်။ဘာဖြစ်နောက်ဆုံးအချက်ကတော့ဒါကမြေထပ်သိမ်းမှုဖတ်ကျင်တဲ့ဥပဒေဖြစ်တယ်လို့ကျွန်တော်ကအမြင်နဲ့အားအစိုးရပါတယ်။
โอเคเจซูပါဆိုတော့ဆရာဦးသိန်းတန်းဟိုပဲကျွန်တော်ဥပဒေမြင်နေဟိုပြန်ပြီးဆွေးနွေးစေချင်ပါတယ်ဆိုတော့ဟိုဒီလိုအခြေအနေတွေရှိရတဲ့အတိုင်းဒီဥပဒေကိုအခုကလက်တွေ့ကျင့်သုံးဖို့အထိဖြစ်လာတဲ့အခြေအနေမျိုးတွေဟာအဓိကဘလို့ဘိုင်းနေကြောင်းဒီလောက်ထိဟိုဒီလိုအခြေအနေကိုရောက်လာတယ်ဒါတွေကိုပြင်ဖို့ဆင်ဖို့ဟိုလုံးနိုင်တဲ့အခွင့်အလမ်းတွေမရခဲ့လို့လားဆရာဘလို့အခြေအနေရောက်ဒီဥပဒေကိုကျင့်သုံးတဲ့အဆင့်ထိရောက်လာတာလဲ
ကျွန်တော်ထင်နေရဒီဥပဒေက2010မှာပြဋ္ဌာန်းခဲ့တာအစ်ဆိုးရတဲ့တက်မှာပြဋ္ဌာန်းခဲ့တာပေါ့စစ်ဆိုးရလက်ဆက်ပြဋ္ဌာန်းပြီးတော့ဒီဟာတွေအဓိကအကောင့်ကျပေါ်လာတော့ပြည်ထောင်စုဥပဒေဌာနအောက်လာပြီးတော့ထေရဝါဒဥပဒေဌာနပေါ့နော်အ သူတို့ကဒီနေရာဥတွေတွေလုပ်တဲ့အခါမှာစီးပွားရေးတွေကမှာခုနနေရာလုပ်ငန်းစဉ်လမ်းစဉ်အနောက်ကနေလေယာဉ်ဥတွေစတဲ့အချက်တွေမှာလူမှုကိုကိုးစားပြီးတော့ဘယ်ကမားတွေကိုးစားပြီးတော့နော်ဒီဥတွေပညာရှင်တွေတို့ကိုယ်စားလှယ်တွေတို့ဘယ်တော့မှမခေါ်ဘူး။ဒါဘယ်လိုကလေးယန္တရားကိုဘယ်လိုကလေးစီယန္တရားကိုကိုးစားပြီးတော့လူမှုကိုပြည့်နေစိတ်ကျလို့ရအောင်သူတို့သုံးချက်လို့ရအောင်ဆိုတော့အမြင်နဲ့ပဲလုပ်တယ်အဲ့အနေနဲ့ကိုကျွန်တော်တို့ဒီခုကလူမှုကတော့ပေါ့ဗျာကတော့လည်းမမြင်နိုင်တာတော့တော်တော်ဝင်နေကြအောင်ပါဗျာဒါအုံးလေကျွန်တော်တို့ကတော့တောက်လျှောက်ကန့်ရတာမှာအဲ့ဒီဒီဥတွေကစီစဉ်လေမားရည်ရဲ့ဒုက္ခတွေမကဘဲနဲ့ငြိမ်းချမ်းရေးစီစဉ်မှာပြီးခိုင်းတယ်အေးကြီးရသည်ပြင်သူတို့ရဲ့နေရာလုံငန်းစဉ်တွေလုံးဝမကိုက်ဘူးလို့ပြောတဲ့အနေအထားရောက်နေတယ်ဒါကြောင့်မို့လို့ဒီဥတွေကိုကျွန်တော်တို့ကတော့ခုခံကာကွယ်ဖို့မရခဲ့ဘူးဒါပေမဲ့ကျွန်တော်တို့ဓာကြီးကိုပြန်ဖြတ်ဖို့ပြန်ပြင်ဖို့လို့ကျွန်တော်ကြိုးစားတယ်
ဟုတ်ကဲ့ဆရာတင်တဲ့ကျေးဇူးပါဆိုတော့ဥဆိုရင်သဘောထားအောင်ခင်ဗျာအခုဆိုတော့ဒီတကယ်တော့ဥပဒေပြူတယ်ဆိုတော့အဓိကလွတ်တော်မှာတာဝန်ရှိတဲ့အပိုင်းပေါ့လေဆိုတော့လွတ်တော်ကဒါနဲ့ပတ်သက်လို့ပြင်စရာမလိုဒီဥပဒေကဟိုပြင်ဖို့မလိုတဲ့ဥပဒေဆိုပြီးတော့မပြင်တာမျိုးလားဒါမှမဟုတ်ပြင်ဖို့နိုင်ငံရေးစံနာမရှိလို့အခုလိုဒီအကိုကျင့်သုံးဖို့ဒီဖြစ်လာလားဘလို့ယူဆလို့ဆိုရင်အဲ့
တော့ကျွန်တော်တို့ဒီဥပဒေတွေပြင်မယ်ဆိုပြီးတော့တို့ကဒါလွတ်တော်ကနေပြီးတော့ဒါကျွန်တော်တို့အစိုးရအနေနဲ့ကျင်းညာတယ်ဒါပေမဲ့ဒီဥပဒေတို့ပြင်တဲ့အခါမှာတို့ကနေပြီးတော့ကျွန်တော်တို့ guide တဲ့ပေါ့ဗျာ guide တဲ့ဆိုတာကဒီချက်တွေကဒါလိုအပ်ချက်ရှိလို့ပြင်မယ်ဆိုပြီးတော့တို့ဖိတ်ကြပါတယ်ကျွန်တော်တို့ကအဲ့လိုမဟုတ်ဘူးကျွန်တော်တို့သိထားတာမြေပြင်အခြေအနေမှာဒီဥပဒေကြောင့်လယ်သမားတွေကထောင်ကျနေတယ်အပြတ်သားတွေမရှင်းနိုင်ဘူးပြောမယ်ဆိုလို့ရှိရင်နိုင်ငံတော်ကနေပြီးတော့ကျွန်တော်တို့ဒီဥပဒေရဲ့အမြင့်ချိရုံးကနေပြီးတော့အမှုပေါင်း 9,000 ကျော်မှ 9,000 ကျော်ပဲရှင်းနိုင်တယ်ဆိုတဲ့အခါကျတော့အောက်ခြေခြေနေကဒီဥပဒေဟာပြဿနာကိုဖြေရှင်းနိုင်တဲ့အခြေအနေမျိုးမရှိဘူးလယ်တွေမတရားသိမ်းခံထားရတယ်ဒီအတွက်ဥပဒေတွေပြင်မယ်ဆိုလို့ရှိရင်အောက်ခြေလယ်သမားစုအဲနောက်ကလယ်သမားကြီးစွန့်ကျင်သူတွေနဲ့ဖေးချာချာပြင်မှာခင်ဗျားတို့ guide ပြုထားတဲ့အချက်တွေမကဘဲနဲ့ဒီချက်ဒီချက်တွေဒီချက်တွေပြင်ဖို့လိုအပ်ပါတယ်အဲတော့ကျွန်တော်တို့ပြင်နေတဲ့လူတွေပြင်ဖို့ဖိတ်ကြားခံရတဲ့လူတွေအနေနဲ့လည်းပဲသွားတဲ့အခါမှာပေါ့နော်ကျွန်တော်တို့ကဒန်လူယူဆွေးနွေးပါအဒန်လူယူကျွန်တော်တို့ဓာရီကိုရွေးချယ်ဟိုပေါ့အတိမတ်ပြုပြီးတော့ရွေးချယ်ရမယ်ဒီအချက်လက်တွေကိုကျွန်တော်တို့ကစီစစ်ပြီးတော့လုပ်တဲ့အထဲထဲမှာဥပဒေကိုပြင်ဆွဲတဲ့အထဲထဲမှာလယ်သမားတွေနဲ့လယ်သမားတွေလှုပ်ရှားတဲ့လူတွေပြဿနာကိုအရင်းမြစ်ကစတိတဲ့လူတွေကိုရွေးချယ်ခွင့်ပေးပါအတိပြုခွင့်ပေးပါဆိုပြီးတော့ကျွန်တော်တို့ကသွားတဲ့လူတွေကိုအကြံပြုပါတယ်ကျွန်တော်တို့ကိုယ်တိုင်ကတော့ဒီအချက်လက်တွေအားလုံးကိုအဲကျွန်တော်တို့ဒန်လူလူမရှိတဲ့အတွက်ကျွန်တော်တို့မဆွေးနွေးခဲ့ပါဘူးခင်ဗျအဲ့တော့ကျွန်တော်တို့ဒီချက်လက်တွေဟာတကယ်လားဆိုလို့ရှိရင်တောင်ဝင်မားသူ့ကိုကိုသားမပြုဘူးဆိုတာကိုကျွန်တော်တို့ကငကိုရရပြီးတော့အမတန်ဆိုးရိမ်တဲ့အတွက်ဒါရီယာဒီလိုပြဿနာတွေဖြစ်လာရင်တော့ရှင်းနိုင်မှာမဟုတ်ဘူးဆိုတာငကိုရရကျွန်တော်တို့အကြောင်းကြားထားပါတယ်ခင်ဗျ
โอเคสรุปโหดิโลซ้วยเสียฉินนี่เราอุสิตัวเนี่ยอเมียนแล้วจ้างมาแล้วครับเนี่ยดิโลซ้วยเสียฉินนี่ฤิษณีเนี่ยรอบทุกข์อ่ะโหดิคุณธรรมก็โหตาวันชื่อในปกติเรามาเว้ยโหดิเคสเอาทอดปัดนี่ในป้ายนี่มาแล้วชื่อไปได้อุทุทะเพียงก็ดาริโหดิอุบิโอตะเกจินต้งลามั้ยสมมุติอย่างตันนาดิษาฤิมาโหโหพั้นน่ะซีราฤิขึ้นลามั้ยที่โหจุจ่อโกป่ายเนี่ยมีอยู่เว้ยโกทวาลุโลจุจ่อเลยสมมุติพั้นขันซีขันอเมียนမျိုးฤิชื่อไหนเลยสมมุติซ้วยเจ็ดฤิในปัดตะลุပြောได้อะไรแล้วชื่อไปสรุปดิโลฉินนี่မျိုးฤิชื่อเนี่ยซะเนี่ยကိုကျင့်သုံးမှုဖြစ်လာတာကဘလို့အကြောင်းနေဖန်တီးပြီးတော့ဒီလောက်ထိဖြစ်လာရလဲဒါကိုပြင်မှုစင်မှုမဟိုမကြိုးစားဘဲနဲ့ဒါကိုကျင့်သုံးမှုအဆင့်ကိုဘလို့လို့ဖြစ်ပြီးတော့ရောက်လာရလို့ဦးစီသူတို့နားလည်ထားလဲခင်ဗျာ
ကျွန်တော်နားလည်တာတော့သူအစိုးရဘက်ကအမြင်ကသူကတိုင်းပြည်ရဲ့ GDP ကိုပဲကြည့်တယ်ဟိုတိုင်းပြည်ဝင်ငွေရဖို့လောက်ကိုပဲစဉ်းစားတယ်တကယ်လူထုလူတန်းစားရဲ့အောက်ခြေအခြေအနေနဲ့အမှန်တရားတွေကိုဟိုမတိမမြင်နိုင်မဲ့လောက်တဲ့အဖြစ်တယ်ပေါ့နော်ဟိုပြီးနောက်တစ်ခုကဘာကြောင့်သူတို့အတီးပြူရလဲလို့ပြောရင်ဒီမြေနဲ့ပတ်သက်ပြီးတော့ဟိုမြေယာကိုပဲရောင်းကုန်တစ်ခုအဖြစ်ရှုမြင်တဲ့ဟာမျိုးမြင်နေတာရှိတယ်ပြီးရင်ဒီနိုင်ငံရေးအယူအဆအရတခြားမြေနဲ့ပတ်သက်တဲ့မူဝါဒ policy ရန်လျားတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်နိုင်ငံမှာကောင်းကောင်းမွန်မွန်လို့မရှိဘူး2016မှာထွက်တဲ့ဟိုမြေယာဟိုမူဝါဒရှိတယ်အဲ့မူဝါဒထဲမှာလည်းမကောင်းတာတွေရှိတယ်ကောင်းတဲ့အချက်တွေတိုင်းရင်းသားအခန်းကဏ္ဍတွေပါအဲ့ဒါတွေကိုလည်းရင့်သူရှုထားတာရှိတယ်နောက်တစ်ခုကဒီဥပဒေကိုပြန်ပြီးတော့တို့အသက်သွင်းရခြင်းအကြောင်းရင်းကဘာရှိလဲဆိုရင်တို့ရင်းနှီးညွှန်းနယ်မှုလုပ်ချင်တာကျွန်တော်တို့ဆိုတော့ကရင်းနှီးညွှန်းနယ်မှုဥပဒေရှိတယ်ဒုစီဝိုင်းဆောင်နေတဲ့ FSS ဥပဒေတွေရှိတယ်အဲ့လိုဥပဒေရှိပါရင်လည်းနေရာဥပဒေမှာရင်းနှီးညွှန်းနယ်မှုလုပ်ဖို့ဆိုတာတွေအကုန်ပါတယ်ဒီဥပဒေတခုလုံးချုပ်ချင်းကြော်ယူအားလုံးကလေသမားဆိုတာစာတကြောင်မဲ့ပါပြီးတော့ကျန်တာကုမ္ပဏီတွေလုပ်ငန်းရှင်တွေခရိုနီတွေပြည်ပလုပ်ငန်းရှင်တွေပြည်ထောင်လုပ်ငန်းရှင်တွေအလုပ်လုပ်ဖို့လုံအင်ရင်ရဲအရေးပိုင်တဲ့အမှုနဲ့တောင်သူတွေတရားစွဲဖို့ဆိုတဲ့အားမျိုးတွေဖန်တီးကြတာဖြစ်တယ်ဖန်တီးနေတာမဟုတ်ဘူးစိုးရိမ်နေတာမဟုတ်ကျွန်တော်ပြတ်သွားပြီကျွန်တော်တို့ဒီဇင်ဘာမှာဒီဥပဒေထွက်ပြီးတော့ မဥပင်ရလေသမားတွေဆန္ဒပြတယ်အခုဒီနေ့အစည်းအဝေး35ဦးရှိပြီဒီဥပဒေတရားဆွဲခင်ရလားကျွမ်းငံမှာလည်းဒီလိုမြင်လဲမြင်ဥပဒေပုံမှန်20ခုခါဝင်းနဲ့ဆွဲခင်လား4ဦးထက်ချီပြီအဲ့လိုမျိုးသူကလူတို့ကိုဖိနေရရန်တရားနဝတာတုံးခဲ့တဲ့အတိုင်းပဲပြန်ပြီးတော့ဒီဥပဒေကိုဒီပြုံပြန်ဖြစ်မှာပဲဆိုကျွန်တော်ထောက်ပြတော့ညာလည်းထပ်ဖြစ်နေတယ်ဒီပြဘာဘာရှိသေးလဲလို့ပြောရင်တောင်သူတွေထောက်ကြခံရရုံမဟုတ်ပဲနဲ့ဒီထဲမှာ CSO တွေဟိုတော့ရပ်ပတ်အဖွဲ့အစည်းတွေဥပဒေပညာရှင်တွေကသူကဟိုထောက်ကြနိုင်တဲ့ပုံမှန်မျိုးတွေထပ်တော့ဥပမာကျူးကျော်သူရဲ့အနောက်မှာကျူးကျော်သေးသူဟိုဝင်ရောက်လောက်ကန်သူရဲ့အနောက်မှာဝင်ရောက်လောက်ကန်သေးသူဆိုတဲ့ဟာမျိုးတွေရိုးရတလေးကိုဆန့်ကျင်တဲ့အချက်တွေကလည်းအများကြီးပါလာတယ်ပြောချင်တာတိုင်းရင်းသားကိုနားမလဲတာဖြစ်တယ်ပေါ့နော်တိုင်းရင်းသားတွေကိုနားမလဲတာတိုင်းရင်းသားလို့ပြောချင်တာဗမာတိုင်းရင်းသားတွေကိုလည်းနားမလဲဘူးလက်ပတော်ကိုပါမောက်လီးသလိုလီးတဲ့ဖြစ်စဉ်မျိုးတွေထပ်ကြည့်အောင်တို့ဖန်တီးနေတာပြင်ဒီဥပဒေကြီးတဲ့ဟာကလက်ရှိအစိုးရတည်ရဲ့တာဝန်ရုပ်ပြောလို့ရတော့ညာလဲတကယ်လာခဲ့တဲ့နာဝတကအမင်းညီသားချက်နဲ့စီမံခဲ့တဲ့ဟာဖြစ်တယ်အဲဒီလူလူဖိနေရန်တရားကိုအသက်သွင်းတာကလွတ်တော်ကပြက်နေပြီလို့ပြောလို့ရတယ်လွတ်တော်ထဲမှာဒီဥပဒေချမ်းကော်မတီတို့ဘာလို့ကထွက်ရင်လက်ရှိအမတ်တွေကဖက်ကုံမဖက်ပဲမျိုးလုံးမိတ်ခလုံးမိတ်တဲ့ဟာကပြည်သူတန်ဖိုးလို့ကတစ်ခွက်ရောက်သွားစေရဆိုတာကိုမသိဘူးပေါ့သူတို့ကတော့အဓိကအနည်းချုပ်ပြောရင်သူတို့ကဘာကြောင့်လုံလဲလို့ပြောရင်တိုင်းပြည် GDP တခုရဲ့ကိုပဲကြည့်ပြီးလုံနေတာဖြစ်တယ်တကယ်လက်တွေ့လူထုဘဝတွေဟိုတိုင်းရင်းသားဘဝတွေကိုနားမလည်ဘူးဆိုတာဟိုထောက်ပြချင်ပ
ါဟုတ်ကဲ့ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝတ်တက်ကိုတိုင်းရိုက်ပါဝင်ဆွေးနွေးကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလက်ရှိနေပါတယ်ကျွန်တော်တို့ကိုတီးလည်မှုကထိုင်းနိုင်ငံကပါကိုတီးလည်မှုလဲဆွေးနွေးကျင်တာပဲဖြစ်ဖြစ်မင်းမြန်းကျင်တာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျဒီအခြေခံဥပဒေအားကျွန်တော်အနေနဲ့ပြောရမယ်ဆိုရင်ညောင်းနှစ်ပင်နီလာကမှာနော်အဲ့ဒီအခြေခံဥပဒေမျိုးရေးဆွဲထားသလိုဖြစ်နေပါလေခင်ဗျ။ဘာဖြစ်လို့လဲဆိုရင်တော့အခုပြည်သူတွေကိုနော်သူတို့နိုင်ငံရဲ့အမြောက်များစွာမှလည်းတိခဲ့သလိုပဲနော်ပြည်သူတွေကိုမောင်းထုတ်တဲ့သဘောမျိုးဖြစ်ပြီးမှသူတို့ရေးဆွဲတဲ့အခြေခံဥပဒေမျိုးဖြစ်နေတယ်ခင်ဗျ။အဲ့ဒါကြောင့်မို့နော်ပြည်သူတွေအញ្ញအနှစ်နာဖို့လာလာရှိတဲ့ပြည်သူတွေကိုနော်မျက်နှာမူလို့ရေးဆွဲတဲ့အခြေခံဥပဒေမျိုးကြောင်းအနေနဲ့ဖြစ်စေချင်ပါတယ်ကွာ။မဟုတ်လို့ရှိရင်နော်ကျွန်တော်တို့တိုင်းနာပြည်သူဗမာပြည်သူအားလုံးဟာနော်ဒုက္ခရောက်မဲ့အခြေအနေမျိုးဖြစ်တယ်လို့နော်မိလောက်ရတည်တဲ့လို့ဖြစ်သွားမဲ့ဆိုတဲ့သဘောများကိုသိရောက်နေတဲ့အတွက်နော်ဒီလိုအခြေခံဥပဒေကိုနော်ဒီအချိန်မှာရေးဆွဲလို့မဖြစ်သေးပါဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုတီးလည်းမှုဆွေးနွေးတာကျေးဇူးပါကျွန်တော်နောက်ထပ်ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါသေးတယ်အရင်ဆုံးကတော့မိတ္တလာမျိုးကဦးစိန်မောင်ဖြစ်ပါတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗျ
မန္တလေးတိုင်းဒေသကြီးမရရမြို့နယ်မှာနှစ်ပေါင်း40ဓမ္မဥချလုပ်နေခဲ့တဲ့တောင်သူလယ်သမားကြီးများရဲ့မြေဧကတထောင်ခန့်ကို1988ခုနှစ်မှာအစိုးရကသိမ်းယူခဲ့ပါတယ်။1990ခုနှစ်မှာတော့တပ်မတော်ကမွေးမြူရေးလုပ်ဖို့ထပ်မံသိမ်းယူခဲ့ပါတယ်။တကယ်မလုပ်ဘဲနဲ့သူတို့ရဲ့ပတ်သက်သူများကိုလုပ်ပိုင်ခွင့်နေပေးခဲ့ပါတယ်။မူလပိုင်ရှင်တောင်သူလယ်သမားများက၎င်းမြေများအပေါ်တီးဆားက9000နှုန်းပေးပြီးတော့လုပ်နေခဲ့ကြရပါတယ်။တဖြည်းဖြည်းတီးဆားကတိုးတောင်လို့တဧကကို3,200အထိပေးပြီးတော့လုပ်နေကြရပါတယ်။အသနာခံတင်ပြခဲ့တော့လည်းမရကြပါ။ထိုနည်းအတူပဲရေရာရှည်မြို့နယ်ကကြံစိုက်တောင်သူများကလည်းဓမ္မဦးချမြေကိုတက်မတော်အစိုးရလက်ထက်ကသိမ်းယူခဲ့ပါတယ်။စိုက်ပျိုးရေးမအောင်မြင်လို့သိမ်းထားတဲ့မြေတွေကိုပိုင်ရှင်များကိုပြန်ပေးဖို့သက်ဆိုင်ရာအာဏာပိုင်များထံပြန်အပ်ခဲ့ပါတယ်။သို့တော်လည်းအာဏာပိုင်များကပြန်မပေးဘဲအချင်းချင်းညှိနှိုင်းဝေယူကြကြောင်းတို့ကိုရင်ဖွင့်ချက်များအရာသိရပါတယ်ကဲမဲ့သူဝေးတဲ့တောင်သူလယ်သမားများရဲ့ဘဝပါလားလို့တောင်ဆိုရမလိုပါပဲအောက်ခြေမှာစစ်ဆေးတွေ့ရှိချက်များအရာဆိုရင်မြေစီစီရေးအဖွဲ့တွေကကွင်းစင်ပြီးတော့စစ်ဆေးဆောင်ရွက်ခြင်းမရှိပါဘူးတို့အတွက်အထူးစုံစမ်းစစ်ဆေးရေးအဖွဲ့တွေဆီလွတ်ပြီးတော့စစ်ဆေးစေချင်ပါတယ်တပ်ဆိုင်ရာဌာနဝန်ထမ်းတွေအနေနဲ့မှန်မှန်ကန်ကန်အဂရိကင်းကင်းနဲ့အစိုးရအပေါ်ပြည်သူအားကိုးလာအောင်ဥပဒေနဲ့အညီဆောင်ရွက်စေလိုကြောင်းတောင်းဆိုနေကြတာကိုသိရပါတယ်။ဒီလိုဖြစ်စဉ်တွေနဲ့အခြေအနေတွေနိုင်ငံအနှံ့အပြားမှာရှိနေတာကြောင့်နိုင်ငံတော်သမ္မတကြီးကလေယာမြေနဲ့အခြားမြေများသိမ်းဆည်းခြင်းခံရမှုပြန်လည်စစ်ဆေးရေးဗဟိုကော်မတီကိုပြင်ဆင်ဖွဲ့စည်းပေးခဲ့ပြီးတော့အောက်ပါအတိုင်းလမ်းညွှန်မှာကြားထားကြောင်းသိရပါတယ်။လေယာမြေနဲ့အခြားမြေများသိမ်းဆည်းခြင်းခံရမှုများမှာတရားစွဲဆိုခြင်းခံရခြင်းနဲ့ရရှိထားသည့်လုပ်ငန်းရှင်များကလည်းပြည်ထောင်စုတရားလွှတ်တော်ချုပ်ကိုစာချုပ်တော်တင်သွင်းသဖြင့်သက်ဆိုင်ရာတိုင်းဒေသကြီးအစိုးရများကတရားပြိုင်အဖြစ်ခြေပနေရခြင်းရှိလာပါ၍နိုင်ငံတော်၏မူဝါဒနှင့်အညီအမြန်ဆုံးစီစစ်ရန်ဆိုပြီးလမ်းညွှန်ခဲ့ခြင်းဖြစ်ပါれအားလုံးခြုံပြီးတော့ပြောရရင်တော့အောက်ခြေအာဏာပိုင်အဖွဲ့အစည်းများကတစ္ဆာရှိရှိတာဝန်တည်တည်နဲ့အမှန်အကန်မလုံမာကိုစိုးရိမ်နေရတာကိုတွေ့နေရတဲ့အတွက်စီးစီရေဗဟိုကော်မတီအစ်စ်က တရားဝင်တွေနဲ့အညီဖြစ်အောင်ကြက်မှတ်ဆောင်ရွက်ပေးဖို့အဓိကလိုအပ်နေပါကြောင်းဆွေးနွေးအပ်ပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့နောက်ထပ်စာတစောင်းလဲကျွန်တော် Facebook ကပေးပို့ထားတာပါသူကတော့ဥမျိုးမြင့်ဖြစ်ပါတယ်ကျွန်တော်ကစကိုင်းတိုင်းမွန်လိုက်မြို့ကဖြစ်ပါတယ်အခုအစိုးရနဲ့လွှတ်တော်ကမြေယာစီမံခန့်ခွဲမှုဥပဒေရရှောက်ထားရမယ်ဆိုတော့လှုပ်ဆောင်ချက်ကဥပဒေနဲ့မညီဖြစ်နေတယ်လို့တင်ပြဆွေးနွေးလိုပါတယ်တဲ့ဘာကြောင့်လဲဆိုတော့ဒီလိုလှုပ်ဆောင်လိုက်တာတွေကဆေးရနာရှင်ခေတ်ကအောက်ခြေတွေလူမိုက်ငါဥပဒေကိုမတရားအသုံးချတာမျိုးဖြစ်နေပါတယ်တဲ့ဒါတွေကတိုင်းရင်းသားဒေသတွေကစစ်ပြေးရှောင်နေအတွက်ဆိုရင်တော့အများကြီးနစ်နာကြမှာပါဆိုပြီးရေးပါတယ်နောက်စာတစောင်းကလည်းကျွန်တော်ဒီ Facebook မှာတိုက်ရိုက်မှတ်ချက်ပေးနေတာတစ်ခုကတော့ဒီနယ်မြို့တွေမှာပြင်ဆင်ထားတဲ့ဥပဒေကိုမရောက်သေးတာပါတဲ့မြို့နယ်မြေစင်းနဲ့စီးရင်ဌာနကဘာမှဆောင်ရွက်တာတွေမရှိပါဘူးတဲ့ဆိုတော့စောစောဥစိမ်မော်ရဲ့ဆာမလဲလူလူချားမှာရင်ဆိုင်နေရတဲ့ဒီမြေသိမ်းရသိမ်းကိစ္စတွေတာဝန်ရှိသူတွေကထိရောက်မဖြစ်ရှင်းနေတဲ့အခြေအနေတွေကိုထောက်ပြတာတွေ့ပါတယ်ဒီလိုပဲဒီဝန်ထမ်းရဲရဲမှာအားနည်းချက်တွေရှိနေတာတွေကိုလည်းပြောပါတယ်ဆိုတော့ဒီကျွန်တော်တို့ဒီဥပဒေနဲ့ပတ်သက်လို့ပေါ့လေတိုင်းရင်းသားဒေသတွေအထူးသဖြင့်ဒီစီးရေးတင်းမာမှုတွေတိုက်ပွဲတွေဖြစ်နေတဲ့ဒေသတွေမှာဟိုမှာပို့ပြီးတော့နစ်နာနိုင်နေဆိုပြီးတော့တော်တော်များဝေဖန်ပါတယ်ဒီပြီးခဲ့တဲ့ဒီပတ်ထဲမှာပဲဒီကုလသမဂ္ဂဒီလူခွင့်အထူးကိုယ်စားရန်ကြီးလေးကလည်းအကိစ္စကိုထောက်ပြသွားပါတယ်ဆိုတော့အထူးသဖြင့်ပေါ့လူတွေကပြေးကြလွှားကြဖြစ်နေကြတဲ့အချိန်ဒီမှာဆိုရင်ဒီလူတွေကမြေရီယာတွေကဟိုဥပဒေနဲ့အညီဖြစ်အောင်တရားဝင်ရှောက်ဖို့ဆိုတော့အခုချိန်မှာဟိုမဖြစ်နိုင်တဲ့အခြေအနေမျိုးဖြစ်နေတော့ဒီလိုအခက်အခဲမျိုးတွေကိုလက်တလုံးမှာကျော်လွှမ်းနိုင်တဲ့အခြေအနေမျိုးတွေရောဘာတွေများရှိမလဲဆရာဦးစီဟိုဆရာဦးသိန်းသိန်းခင်ဗျာ
မနော်ရာဒီဥရီကခုနအဲ့ဒီအချက်တွေထည့်စဉ်းစားမှာပေါ့စစ်ချောင်းနေသူကဘယ်လိုအထောက်ထားပြပြီးတော့ချောင်းနိုင်တယ်နောက်တစ်ချက်ကဟိုခုနပြောခဲ့တဲ့အတိုင်းပဲသက်ဆိုင်ရာဥပဒေဌာနတွေဟိုတော့ကကြည့်တယ်ညီစင်းလို့ဗျာဒီတိုင်းအချက်လက်တွေဘယ်လောက်များမှန်မှန်ကန်ကန်စနစ်တကျတောက်ခံနိုင်ခဲ့လဲဆိုတော့အချက်တွေရှိနေတယ်ဟိုအဲ့ဒီလိုအခြေအနေမျိုးမှာဟိုကျွန်တော်ထင်တယ်ဒီဟာကြီးကရက်ဆိုင်ခါပင်သေးတယ်ဒါမလုပ်နိုင်သေးဘူးအဲ့ဒီလမ်းတွေရှိတယ်ရက်ဆိုင်ပြီးဥပဒေပြင်ဖို့ပဲရှိနေတယ်ဒါတော့လူကြီးရဲ့တကယ်ဘောကအခြေအနေနဲ့ကိုက်မီမရှိဘူး။ဆက်အနာချင်းစက်ကြားသေးတယ်။ဒါပြီးတော့အသက်သွင်းတဲ့သဘောပဲ။အဲ့တော့2012လေယာဉ်ဥရော2012လေလူမီတာမြေဥရောကအငင်းပွားကြရတယ်အများကြီးနဲ့လူလူကျူးကြီးကျူးကိုစာပေါ်တဲ့ဥရောမဟုတ်ဘူးလို့ကျွန်တော်ပြောတယ်။ဒါတွေဖျက်သိမ်းပြီးချင်းအားဖြင့်ဒါနော်ကျွန်တော်တို့လူကြီးကိုကူစားပေးနိုင်တယ်ဖြစ်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့နောက်ထပ်စာတစောင်းကိုလည်းဖော်ပြခြင်းပါတယ်။သူကအမေရိကန်ပြည်ထောင်စုကမောင်တသနာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
။လက်ရှိ NLD အစိုးရဟာပြည်သူတွေကရွေးချယ်တင်မြှောက်ထားတဲ့အစိုးရပါ။အာဏာသိမ်းစစ်အစိုးရမဟုတ်ပါဘူး။ပြည်သူကိုတာဝန်ယူမှုတာဝန်ခံမှုပြေဝရှိတယ်ဆိုတာလည်းမငြင်းနိုင်ပါဘူး။ဒါပြင်အစိုးရရဲ့မူဝါဒတွေကိုထိမ့်ညီပေးနိုင်မဲ့လွတ်တော်တွေအရက်ဖတ်အဖွဲ့အစည်းတွေသတင်းမီဒီယာတွေရှိနေတဲ့အတွက်မြေလွတ်မြေလပ်မြေရိုင်းစီမံခန့်ခွဲမှုဥပဒေကြောင့်ဘဝဆင်းဆက်လောက်ကင်လာကြတဲ့မိယာတွေဆုံးရှုံးကုန်မှာအလွန်ကျွံစိုးရိမ်စရာမလိုအပ်ဘူးလို့ယူဆမိပါတယ်။မိမိတို့ရဲ့မိယာပိုင်ဆိုင်မှုတွေကိုစနစ်တကျတရားဝင်ပြုလုပ်ခြင်းအဖြစ်မျိုးသားတဲ့အာဏာပိုင်တွေဌာနဆိုင်ရာတွေခရိုနီတွေနဲ့ပြည်ပယင်းနှီးမြှုပ်နှံမှုလုပ်ငန်းရှင်တွေရဲ့မိယာသိမ်းပိုက်မှုဘေးအန္တရာယ်ကလွတ်ခင်းနိုင်သလိုသိမ်းပိုက်ခံရပါကလည်းထိထိရောက်ရောက်တရားစွဲဆိုနိုင်ကြမှာဖြစ်ပါတယ်။အထူးသဖြင့်နေပေါင်းများစွာမလုပ်ခဲ့တဲ့မိယာစီမံခန့်ခွဲမှုဥပဒေတွေကိုစနစ်တကျပြုစုခြင်းအဖြစ်စနစ်စိုးကိုဖတ်တွယ်ပြီးမတမာတဲ့နီလန်းတွေနဲ့ရယူထားတဲ့မိယာတွေကိုဖော်ထုတ်နိုင်မှာဖြစ်သလိုတိုင်းပြည်ဗန္နာငွေအမြောင်များလေလွင့်ဆုံးရှုံးမှုဘေးအန္တရာယ်ကနေကာကွယ်နိုင်မယ်လို့လည်းယူဆမိပါတယ်။တခါမိယာပိုင်ဆိုင်မှုတွေကိုတည်ဝင်ပြုလုပ်ခြင်းကြောင့်ဘိုးဘွားဆင်ဆက်လုပ်ကင်လာကြတဲ့လယ်သမားတွေအနေနဲ့ဇယန်တရားမျိုးစေ့တွေကနေနီးပညာနဲ့ငွေကြေးအစုံထောက်ပံ့ကူညီမှုတွေမျိုးစုံရနိုင်တယ်လို့ယူဆမိပါတယ်။ဒါပြင်ရပ်ဖက်အဖွဲ့အစည်းတွေလွတ်တော်ကိုယ်စားလှယ်နဲ့ပူးပေါင်းပြီးမိယာစီမံခန့်ခွဲမှုဥပဒေရဲ့အာဏာချက်အားစာချက်ကိုလယ်သမားတွေကိုယ်တိုင်တင်ပြခွင့်ရရှိမှာဖြစ်တဲ့အတွက်ကောင်းသောအကျိုးကျေးဇူးတွေအများပြားရရှိနိုင်မှာကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ
။ Okay ဒါတော့ဒီအမေရိကန်ပြည်ထောင်စုကမောင်တသနာရဲ့စာပါသူကတော့ဒီနိုင်ငံအနှံ့အမြေအရာတွေကိုစနစ်တကျစီမံခန့်ခွဲဖို့ပြဋ္ဌာန်းတာဖြစ်တဲ့ကြောင့်ဥပဒေကအကျိုးရှိမယ်ဆိုတဲ့အမြင်မှာဆိုတော့ဆရာဦးသိန်းသိန်းတို့ဒီဥပဒေမှာကျွန်တော်တို့စိုးရိမ်စရာတွေကြီးပဲရှိနေတာလားဒီကောင်းတဲ့အချက်တွေရောမရှိနိုင်ဘူးလားဥမာဟိုမြေယာစီမံခန့်ခွဲမှုကိုစနစ်တကျဖြစ်အောင်လုပ်တယ်ဆိုတဲ့အပိုင်းမျိုးပေါ့လေဒီလိုရှုတော့အောင်နေကြည့်မယ်ဆိုရင်ရောကောင်းတယ်လို့ပြောနိုင်တာဘာများမြင်ပြီလဲ။ဟုတ
်မြေယာစီမံခန့်ခွဲမှုကဒီထဲလာလို့မလိုပါဘူးရ။မြေယာစီမံခန့်ခွဲမှုပေးတယ်ကအခုကျွန်တော်လေယာဉ်နဲ့စီးရင်ဌာနဆိုပြီးတော့ဟိုတုန်းကကြီးတိုင်းနဲ့ကြီးစင်းကြီးတိုင်းနဲ့ကြီးစင်းကသူ့လုပ်ငန်းသူကိုလုပ်ဖို့တည်းဥရီပြီးကြပြတန်းကြရမရှိပါဘူး။ဒါတရားကတော့ကျွန်တော်ကိုတီတူတို့ယူဆတယ်လို့ပဲ။ဒါကတော့ကျွန်တော်တို့ရင်းနှီးနှုံနှံမှုတွေသိလို့ဆဲလို့ရသိတယ်လို့ပဲဖြစ်နေ။ကျွန်တော်တို့ဒီမြေမြေလမြေရိုင်းဆိုနောက်ဆက်နဲ့ခုနီဥရီရဲ့အတူတူဖွင့်ဆိုချက်တွေကိုကျွန်တော်သဘောမတူဘူး။ဒါလေယာဉ်နောက်ဆက်နဲ့လေယာဉ်ရဲ့ဥရီမှာလေသမားဆိုတဲ့ဖွင့်ဆိုချက်တွေသဘောမတူတော့ဒီဥရီရဲ့တင်ကြုံမြစ်တာရကွာကောင်းတဲ့လက္ခဏာချက်တွေမရှိဘူးလူမှု လူပြည့်ချင်းချေကိုဘလူစီယာမီးလို့မရယာလူကိုလုံတာတဲ့ဥတွေလို့ကျွန်တော်တို့ညင်းနေရဲ့
ဟုတ်ကဲ့ဒါဆိုတော့ကျွန်တော်ဥစော်ရင်းကိုလည်းမေးချင်ပါတယ်ခင်ဗျအခုကဒီဥပဒေကလက်ရှိဟိုရည်ရွယ်ရင်းကိုကဒီအာဏာရှိတဲ့လူတွေငွေကြေးတက်နေတဲ့လူတွေအကျိုးရှိမဲ့ဥပဒေလိုမျိုးဖြစ်နေတယ်ဆိုတော့ဒီလိုလူမျိုးလူတွေအတွက်ကြည့်ပြီးအကျိုးဟိုရှိရမှာဟုတ်ပဲနေသည်တာမန်ပြည်သူတွေအထူးသဖြင့်ပေါ်ဒီဥပဒေရဲ့အကျိုးတရားမှုကိုတိုက်ရိုက်ခန်းစားမယ်တောင်သူတွေအကျိုးရှိဖို့ဆိုရင်ဒီဥပဒေမှာအဓိကဘာတွေပြင်ဖို့ဆင်ဖို့လိုမလဲဥစော်ရင်း
ကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်အခုမြေယာမူဝါဒရှိပါတယ်ဒီမြေယာမူဝါဒမှာဆိုလို့ရှိရင်ဒီမြေယာတွေကိုတိုက်သူပြည်သားလူအများပေါ့နိုင်ငံသားအလုံးကမျက်မျက်တတာနဲ့တရားမျှတစွာရောက်သုံးစွဲရမဆိုတဲ့အချက်လည်းပါပါတယ်အဲ့တော့ကျွန်တော်တို့ကအခုဒီမြေယာဒီ2000အဲကျွန်တော်တို့ဒီမြေလွမြေလမြိုင်ဥပဒေမှာဆိုလို့ရှိလို့ရှိရင်အာဒီအခုနိုင်ငံတော်မြေယာမူဝါဒအနေနဲ့လွဲချော်နေပါတယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံတော်မြေယာမူဝါဒမှာဆိုလို့ရှိရင်အတိုင်းသားဒေသတွေမှာဗမာပဲဖြစ်ဖြစ်ဒီမြေတွေမှာမှတ်ပုံတင်မတင်တင်ပေါ့နော်။အတိုင်းသားဒေသတွေမှာဒီလိုမူလလက်ဦးလောက်ကင်နေတဲ့လူတွေကအခြေအနေမပြတ်ပြားပဲနဲ့မထိခိုက်ဖဲနဲ့ဒီကိစ္စတွေကိုဆောင်ရွက်ရမယ်ဆိုတဲ့အချက်ကအခုဒါတွေနဲ့လွဲနေပါလေအခုဆိုလို့ရှိရင်ကျွန်တော်တို့တနိုင်ငံလုံးပါဗျာကျွန်တော်တို့ဒီရှမ်းပြည်လွယ်တောင်းမှာဆိုလို့ရှိရင်လေဧက400ကျော်လောက်ကိုကျွန်တော်မြေလွမြေလက်မြေဥပဒေနဲ့တင်လိုက်တယ်ဒါပေမဲ့မြေလွမြေလက်မြေဥပဒေမှာဆိုလို့ရှိလို့ရှိရင်ဒီမြေလွဆိုတာပါမြေလက်ဆိုတာပါဆိုတာဒါလူတွေနေထိုင်ငွင့်မရှိတာဟာမြေလက်ဆိုလို့ရှိရင်လေတစ်ချိန်ကနေထိုင်ပေမဲ့အခုအသုံးမပြုတဲ့မြေမျိုးဖြစ်ရမယ်အခုကလေသမားတွေကိုယ်တိုင်လောက်ကန်စားတော့နေတဲ့ဟာကိုမြေစင်ရင်မှကြည့်လိုက်လို့ရှိရင်မြေလွမြေလက်ရန်ချစ်တဲ့အတွက်ကိုဆိုပြီးတော့သူတို့ကဒါကိုတိမ့်လိုက်တယ်မြေလွမြေလက်နဲ့တိမ့်ပြီးတော့ခရိုနီတွေနဲ့ခုနကလုပ်ငန်းရှင်တို့ရောင်းချလိုက်တယ်ဟလာကျွန်တော်တို့လောက်ကန်ကွင်းပြုတ်လိုက်တယ်အဲ့တော့ဒီမြေဥပဒေမှာဘာပါလဲဆိုရင်ပတ်စံရှိတဲ့လူတွေကနိုင်ငံသားတွေနဲ့ပတ်စံကုန်ပြီဆိုရင်9000ကနေ5000ထိလောက်ကန်ရှိတယ်တိုင်းသားလုပ်ငန်းရှင်က900ကနေ5000ကနေ5000တိုင်းသားလုပ်ငန်းရှင်ဆို900ကနေ5000အကြီးပါလုပ်ငန်းရှင်ဆို900ကနေပြီးတော့ကျွန်တော်တို့နားတော်ထိလောက်ခွင့်ရှိတယ်ဒါပေမဲ့ကျွန်တော်တို့ကတိုင်းသားပြည်သူတွေမှာကြတော့ဟုတ်လားကျွန်တော်လောက်ကန်စားတော့ဖို့အတွက်ပေ200ခွက်တွေဟဲ့လားခုနကပေ40ပေ60ခွက်တောင်မှ6စားခွင့်မရှိဘူးအဲ့တော့ကျွန်တော်တို့ကဒီမြေလွမြေလက်မြန်ဥရရာဆိုလို့ရှိရင်ဒါဒီကျွန်တော်တို့ခုနကနိုင်ငံတော်မြေယာမူဝါဒတွေနဲ့လည်းလွဲချော်နေတယ်နောက်တစ်ခါအခုဆိုလို့ရှိရင်ဟုတ်လားတောက်လျှောက်ကိုတောင်းလမားတွေကဒီမြေလွမြေလက်မြန်ဥတွေနဲ့ပတ်သက်ကြည့်တော့ထောင်တွေပဲကျနေတယ်တရားစွဲခံနေရတယ်သူတို့ကရုံငိမ်းပေါင်းဘင်းက60စီပြက်နေရတာကိုကြည်ချင်းအဖြစ်ကိုဒီမြေလွမြေလက်မြန်ဥတွေရာဆိုလို့ရှိရင်ပြန်လဲရေးဆွဲတော့မဟုတ်ဖြတ်သိမ်းပြီးတော့ကိုအစ်စ်ဆွဲရမယ်ဆွဲတဲ့အခါမှာလဲတောင်းလမားတွေပါဝင်ပတ်သက်ရမယ်လေသမားကြီးကျွမ်းကျင်သူတွေပါရမယ်အလွတ်တော်ကြီးပဲနဲ့ကျွန်တော်တို့မလုံလောက်တော့ဘူးဆိုတဲ့အခြေအနေကအခုပြဿနာတွေကလက်ရှိခံစားပြီးတော့အစိုးရမရှင်းနိုင်တဲ့ပြဿနာတွေကပေါ်ပြနေတယ်ခင်ဗျာ။ဒါကြောင့်ဒီဥစ္စာကကျွန်တော်တို့လုံးဝလက်ခံလို့မရဘဲနဲ့ပြန်လဲပြင်ဆင်ရေးဆွဲသုံးဖို့ဖြတ်သိမ်းပြီးတော့အသည့်စီးရေးဆွဲရမယ်ဆိုတော့ပေါ်လွင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဦးစီသူရဲ့သဘောထားဟုတ်ခင်ဗျာ။အခုကဟိုဆော့ဆော့အကုန်လုံးထောက်ပြနေတယ်လို့ပြောလေဒါငွေကြေးတန်းတဲ့နေသူတွေဩဇာအာဏာအရှိန်အဟွာရှိတဲ့လူတွေအတွက်ပဲအကျိုးရှိမလို့ဖြစ်နေတဲ့ဥပဒေတရားဆိုတော့ဒါဟိုအဓိကပေါ်လေပြင်ဖို့ပဲဖြစ်ဖြစ်ဒါကိုအစ်စ်ပြန်ရေးဆွဲဖို့ပဲဖြစ်ဖြစ်ဘယ်ပိုင်းနေမှာအဓိကလိုအပ်ချက်တွေရှိနေမလဲ
။ဟိုအပိုင်းနေပြောရင်တော့အဓိကဥပဒေပုံမှန်ဒီအားလုံးကဒီရင်းနှီးမြှုပ်နှံမှုလုပ်ဖို့ဟိုတရုတ်ကိုဖိတ်ခေါ်တော့ဖို့နောက်ပိုင်းလာမယ့်ဟာတွေကိုအတွက်ကိုတကားခွင့်ရေးဆွဲထားတာဖြစ်တယ်ပေါ့နော်။အဲ့တော့ဟိုပြင်မယ်လို့ပြောရင်ကျွန်တော်တို့ကပြင်တာကိုသဘောမတူဘူးလုံးဝဖြတ်သိမ်းရမယ့်ဥပဒေဖြစ်တယ်။ဟိုတခြားရင်းနှီးမြှုပ်နှံခြင်းရင်းနှီးမြှုပ်နှံမှုဥပဒေတို့ဘာလို့ချိန်ပြီးသားချီပြီးတာပေါ့လေဒါပေမဲ့ဒီထဲမှာကမျိုးကိုလွယ်တကူတင်လို့ရအောင်သူကမျိုးကိုတင်ရုံတွင်မဟုတ်ဘူးအဲ့ဒီပုံမှာနေထိုင်တဲ့လူတွေကိုရဲရင်ကအလိုတလိုအသုံးပြုပြီးတော့တရားစွဲခွင့်ရအောင်ဟိုဖန်တီးတာဖြစ်တယ်ပေါ့နော်အဲ့တော့ကျွန်တော်ကတော့ဖြတ်သိမ်းရေးဘက်မှာပဲကျွန်တော်တို့မမထနဲ့ရက်တီတာလည်းရှိတယ်နောက်တစ်ခုကဒီတွေကအပိုင်းတွေကဟိုကောင်းတာကိုပြောပါဆိုရင်ကောင်းတာကျွန်တော်တို့ကမတွေ့ရဘူးမြေလူမြေလေးမြေလျှောက်ဖို့အချက်20ရှိတယ်20လုံးကလေသမားမတက်နိုင်တဲ့ဟာတွေကြီးပဲဥမာအဖြစ်မြေကြီးမြေပုံ105သဘောမျိုးပေါ့လေအဲ့ဒါမျိုးလေသမားတိုင်းမှာရှိနေတဲ့ကိစ္စမဟုတ်ဘူးဘန်အန်ငွေလို့ပြောရင်ဘန်အန်ငွေကခရိုနီပါပဲရှိတာလေသမားတွေမပြောနဲ့တော်တော်ဟိုပုံမှန်မျိုးပေါ်လူတဲ့သားတော်ဟိုဘန်မှာဘန်အန်ငွေရှိတဲ့ကိစ္စမဟုတ်ဘူးပြည်နယ်သုံးဖို့တိုင်းဒေသကြီးရထောက်ခံချက်ဆိုပြီးဝေးရောလေသမားဆိုတာရွာယုံရက်ကွက်ယုံတောင်မှပြည်ရဲတာဟာမဟုတ်ဘူးပေါ့တကယ်ကိုလူတို့နဲ့အလံဝေးပြီးတော့ဟိုတမင်ဖန်တီးထားတဲ့ဟာဟုတ်တယ်လူတို့နဲ့လုံးဝလာလာမှမတတ်ဆိုင်မနဲ့ဟိုလူတို့ကိုအလွယ်တကူဖိနှိပ်လို့ရအောင်မောင်းထုတ်လို့ရအောင်ဘဝပြက်အောင်ဘဝပြေပါအောင်ဖန်တီးထားတဲ့လက်နက်တကူလည်းဖြစ်တယ်ဘောလုံးအဲ့တော့ကျွန်တော်တို့ကတော့ဒီထဲကခေါင်းနဲ့အပိုက်ပြောပါဆိုရင်ခေါင်းကတခုမှညီမတွေ့ရဘူးပို့ပြီးတော့စိုးသားစီနေတဲ့အချက်တွေပဲရှိတယ်ဘောလေအဲ့ဒါမျိုးမြင်တာရှိတယ်နောက်တစ်ခုကဒီထဲမှာ
ပါတဲ့အချက်တွေကဘယ်အပိုင်းကကောင်းနေရလဲဘယ်ဘက်ကဖြစ်စေရမလဲလို့ပြောရင်အားလုံးကဖြတ်သိမ်းရမှာပုံမှန်အားလုံးချိန်တဲ့ဟာကိုကောက်ဖက်ကြည့်လိုက်ကြောရုပ်တစ်ခုလုံးကဒီနဝတအစိုးရကမျိုးကိုလို့တလို့အသုံးပြုတဲ့ဒီအီလီလူတဲ့စားကလို့တလို့အသုံးပြုလို့ရအောင်ကိုပဲဆက်ပြီးသွားနေရဖြစ်တယ်အခုဆစ်ရှင်းမှာရောဗာပြောင်းဝင်လို့ဘာမှမပြောင်းဘူးရှင်းစိုးထောင်ချဖို့တိုးလာတဲ့ဟာကြီးတယ်ပုံမှန်20နှစ်6လတွေမတ်ပုံတင်ရမယ်ဆိုတဲ့ဟာတိုးလာကြီးတယ်အဲ့တော့6လတွေမတ်ပုံတင်နေဖြစ်စီမတင်နေဖြစ်စီဒါဒီလူလူရှိကဥပဒေတွေမှာ2012ဥပဒေမှာကောနဝတရဲ့အမိန့်ညင်ချချက်ပေါ့နော်ဥပဒေတော့မဟုတ်ဘူးဥပဒေကတော့အာဏာတည်တော့ဆိုပြီးတော့လူတို့ကိုဖိနှိပ်တဲ့အချိန်လုံးကကောပုံမှန်20နှစ်ဆိုတာမပါဘူးမပါဘူးမဲ့လူတို့အားလုံးကဘဝပြည့်ရတယ်ထောင်ထဲရောက်ရတယ်အချင်းစကန်းရောက်ရတယ်တရားစွဲခံရတယ်အခုဥပဒေကလည်းဒီ20နှစ်အပေါ်မှာပဲကျွန်တော်တို့တင်ပြီးစဉ်းစားနေရရှိတယ်လို့မျိုး20နှစ်ရှိပြီဖြစ်စေပါတီဖြစ်စေမပါတီဖြစ်စေဥပဒေကြီးတစ်စုံလုံးကတိုင်းရင်းသားတွေနဲ့ကျွန်တော်ပြည်သူလူတို့ဒီနေ့မှာဖြစ်တယ်ဥမာတဝဲမှာဆိုသူတို့ကျွန်းရှိရာကိုမြေလုံးမြေလည်းမြေလာလျှောက်သွားတယ်ဒီ2018ဥပဒေထွက်ပြီးတဲ့နောက်ပိုင်းမှာချင်းပြည်နယ်မှာကုမ္ပဏီကူကကျောင်းအုပ်စုရောက်လာတယ်ဟိုဟာကမြို့တစ်စီမံကိန်းတန်းလုပ်တယ်အဲ့မှာဟာကမှာဒေသမားတွေဆန္ဒပြနေတာရှိတယ်ပြောချင်တာကလူလူလူကန်းသားရဲ့ဘဝတွေရက်ပြီးချက်တွေကိုတခုမှထည့်သွင်းစဉ်းစားခြင်းမရှိဘဲနဲ့လူတစုရဲ့လုံခြုံရေးနဲ့ဒီနောက်ပိုင်းတရုတ်တွေလည်းတခုဝင်လာလို့ရအောင်ဖန်တီးထားတဲ့အရာသားလေးဖြစ်လို့လုံးဝဖြတ်သိမ်းတယ်လို့ကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးခဲ့တဲ့လူခွင့်ရေးရှင်တွေဦးသိန်းတန်းဦးပြည်သူတန်းရင်သားတာနုလေသမားတမကအတွင်းရင်မှုဦးစော်ရန်ဒုံမြေခွင့်ရဲ့ထရီတွင်ရင်မှုဦးစီသူနောက်ကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လူယူနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်စနေညဒဲလီလိုက်အစီအစဉ်ကိုမနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်အစီအစဉ်ဒီအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမအေးတနာကျော်ကတလှည့်ကြီးညာပေးပါအောင်ရှင်
နယူးဇီလန်နိုင်ငံခရစ်ချာ့ချ်မြို့ကမွတ်စလင်ဗလီနှစ်ခုမှလူ49ယောက်သေဆုံးခဲ့ရတယ်။အစုလိုက်ပြောင်းလိုက်ပြစ်ခတ်မှုမှာအဓိကတရံဖြစ်ကံဖြစ်သူကိုဒီကနေ့ပဲရုံးထုတ်လိုက်ပါတယ်။လူမျိုးမျိုးသားရေးဝါဒီဖြစ်တဲ့သူကိုယ်သူကြေညာထားတဲ့အသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသားဘရန်ဒန်တရန့်ကိုလက်နက်ကင်အဆောင်နှစ်ယောက်ကခြံရံပြီးရုံးထုတ်ခဲ့တဲ့ခရစ်ချာ့ချ်တရားခွင်မှာတော့တရားသူကြီးကလူသက်မှုဆွဲချက်ကိုဖတ်ပြခဲ့တာပါ။လက်တလုံးအမှုတမှုနဲ့ပဲဆွဲချက်တင်ထားပေမဲ့တခြားအမှုတွေနဲ့လည်းဆွဲချက်တင်ကောင်းတင်နိုင်တယ်လို့တန်တရားရှိသူတရားခွင်ကပြန်ခေါ်သွားပြီးတဲ့နောက်မှာတရားသူကြီးကပြောဆိုသွားပါတယ်မတော်တဆမှုတွေကြုံရတဲ့ Boeing 737 Max အမျိုးအစားလေယာဉ်တွေအတွက်အစစ်မြေဆော့ဖ်ဝဲအသစ်တစ်ခုကိုကုမ္ပဏီကသတင်းတစ်ပတ်ကနေ၁၀ရက်အတွင်းတရားဝင်ထုတ်ဖို့ရှိနေတယ်လို့သတင်းတွေထွက်ပေါ်လာပါပြီ။လူအများကြားသေဆုံးခဲ့ရတဲ့တနင်္ဂနွေနေ့ကအီသီယိုးပီးယားလေကြောင်းပိုင်လေယာဉ်ပျက်ကျမှုနဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလထဲမှာအင်ဒိုနီးရှားနိုင်ငံက Lion Air လေကြောင်းကလေယာဉ်ပျက်ကျမှုနှစ်ခုစလုံးမတော်တဆဖြစ်တဲ့လေယာဉ်တွေဟာဒီအမျိုးအစားလေယာဉ်တွေပဲဖြစ်ပါတယ်။ရုရှားက2018ခုနှစ်မှာယူကရိန်းသင်္ဘောသုံးစီးကိုတိုက်ခိုက်ခဲ့တာခရိုင်းမီးယားဒေသကိုရုရှားပိုင်ဖြစ်နေတုံ့သွင်းခဲ့တာတွေအပြင်ယူကရိန်းနိုင်ငံအရှေ့ပိုင်းရုရှားရဲ့လုပ်ရည်တွေပေါ်မှာအမေရိကန်၊ကနေဒါ၊ဥရောပသမဂ္ဂတို့ကပိတ်ဆို့တန်းခတ်အရေးယူထားတာကိုငြိမ်းခံနေမှာမဟုတ်ဘူးလို့ရုရှားကပြောလိုက်ပါတယ်တခါအရေးယူလိုက်တဲ့ပုံကိုယ်တွေနဲ့အဖွဲ့အစည်းတွေရဲ့ပိုင်ဆိုင်မှုတွေစီးပွားရေးတွေကိုတားမြစ်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းလုပ်ငန်းဝင်လုပ်ကိုင်ခွင့်ရှိတော့မှာမဟုတ်ကြောင်းကြေညာသွားပါတယ်အင်္ဂလန် FA ဖလားဘောလုံးပြိုင်ပွဲမှာတော့ Watford အသင်းကိုအနိုင်ရပြီးတော့ Semi-final ကို Watford အသင်းအနိုင်ရပြီးတော့ Semi-final ကိုတက်သွားပြီးဖြစ်ပါတယ် FA ဖလား Quarter Final ပွဲစဉ်ဖြစ်တဲ့ Watford နဲ့ Crystal Palace အသင်းတို့ကစားကြတာမှာ Watford အသင်းက2ဂိုးတကိုးနဲ့အနိုင်ရရှိသွားတာဖြစ်ပါတယ်ရှင်
သတင်းချင်းချုပ်ကိုမရေးသနာကျော်တင်ပြပေးသွားတာပါ။စနေညရဲ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုည10:00နာရီကနေ 17:00 နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်တနင်္ဂနွေနေ့မနက်ခင်း 6:00 နာရီကနေ 8:00 နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24/40/51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်သောတာရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါသည်ရှင
် This program has come to you from the Voice of America, Washington.